မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါခင်ဗျာ။ယနေ့ Sam City မှာတော့ဆီယမ်အမေရိကန်နေပြီးနှုတ်ကပတ်တော်ဝင်သွားမှာဖြစ်ပါတယ်။မိမိရဲ့အသက်တောင်ကိုကောင်းချီးဖြစ်စေမယ်။ဘုရားသခင်ရဲ့နှုတ်ကပတ်တော်နဲ့နီလန်းတွေကိုအတူတကွခံယူကြရအောင်ခင်ဗျာ
။ဒီနေ့နှုတ်ကပတ်တော်ရဲ့ကောင်းစဉ်ကအေးဖတ်မြို့မှာအသင်းတော်ဖြစ်။အရင်ဆုံးအေးဖတ်အသင်းတော်လို့ပြောပြီးဆိုရင်ဗျာဒိတ်ကျမ်းကိုကျွန်တော်တို့ကြော်လွန်သွားလို့မရဘူး။ဗျာဒိတ်ကျမ်းကိုကြည့်တဲ့အခါမှာကျွန်တော်တို့အခုဖတ်နေတဲ့ကျမ်းစာအုပ်ဒီကျမ်းစာအုပ်ထဲမှာကျမ်းစာအုပ်ငယ်ပေါင်းစာဆောင်ပေါင်း66ကျမ်းရှိတယ်။အဲ့ဒီ66ကျမ်းမှာဗျာဒိတ်ကျမ်းဒီနောက်ဆုံးသောကျမ်းစာဆောင်ဖြစ်တယ်။အဲ့ဒီနောက်ဆုံးသောကျမ်းစာဆောင်မှာအခန်းကြီးပေါင်း22ခန်းနဲ့ဖွဲ့စည်းထားပြီးတော့အခန်းငယ်ပေါင်း404ခန်းပါတယ်။ဆိုတော့အဲ့ဒီဗျာဒိတ်ကျမ်းကိုဘယ်ချိန်မှာတော့ရေးသားခဲ့လဲဆိုတော့ AD 65ရောမအေခရစ်မင်းဒိုမီရှင်လက်ထက်မှာဒိုမီရှင်ဆိုးဆန်တဲ့ကာလမှာဗျာဒိတ်ကျမ်းကိုရေးသားခဲ့တာဖြစ်တယ်။ရေးသားတဲ့သူကရှင်ယောဟန်ဖြစ်တယ်။ဗျာဒိတ်ကျမ်းကိုသူရေးသားတဲ့အချိန်မှာသူပမာရှိလဲဆိုတော့ပတ်မုတ်ကျွန်းမှာရှိတယ်။ဆိုတော့အင်္ဂလိပ်တရားကြောင့်သူ့ကိုထောင်နဲ့တသက်တကျွန်းပို့လိုက်တာ။အဲ့ဒီမတိုင်ခင်မှာယောဟန်ကပမာကြုံတွေ့ခဲ့ရလဲဆိုတော့ပွတ်ပွတ်ဆူနေတဲ့စီပူအိုးအကြီးကြီးထဲမှာအရှင်လက်လက်ပစ်ချခံပြီးတော့အေးဝံဂလိတရားကြောင့်သူညင်းဆဲခံခဲ့ရတယ်။ကျွန်မပြောပြစေခရိယန်ဖြစ်ရင်ချမ်းသာတဲ့ကြောဝါတဲ့ချမ်းသာတဲ့ကြောဝါအေးအိုက်တန်လန်ခံနိုင်ရမယ်နော်။ဆိုတော့အဲ့ဒီအရှင်လက်လက်ပစ်ချတယ်သို့တော်ညာလည်းပဲဘုရားကသူ့ကိုသုံးချင်တဲ့အခါမှာမသေးဘဲနဲ့အသက်ရှင်တဲ့အတွက်ပတ်မုတ်ကျွန်းကိုသူပို့ခံရတာဖြစ်တယ်။ဒါဆိုရှင်ယောဟန်ရဲ့ကိုခန္ဓာကိုကြည့်တဲ့အခါမှာတဲ့ရဲ့အသားအနှဲငယ်မီးလောင်သွားလို့စီပူလေးထိသွားတယ်ဆိုရင်တော့မဘလောက်နာကျင်မလဲ။အခုကတကူလုံးလုံးစီပူအိုးတဲ့ကိုပြစ်ချခံရတာလွယ်တဲ့ကိစ္စမဟုတ်ရှင်ယောဟန်ရဲ့ကိုခန္ဓာကိုကြည့်မယ်ဆိုရင်အနယ်ရွတ်တင်နဲ့ချက်ဖို့ကောင်းတဲ့ကိုခန္ဓာကြီးဖြစ်နေမှာပဲဆိုတော့ပမုတ်ကျွန်းကိုပို့လိုက်တယ်ပမုတ်ကျွန်းကဘာမှရှိလဲဆိုတော့အေးဖက်မြို့ရဲ့အနောက်ဘက်မိုင်80အကွာမှာရှိပါတယ်လူသူမနေတဲ့ကျွန်းဖြစ်တယ်ဘယ်သူမှမရှိဘူးဘာကြောင့်လဲဆိုတော့အေးဝံဂလိတရားကြောင့်အရန်ဟောပြောလုံးလုံးလို့သူမပြောနိုင်တဲ့နေရာဘယ်သူမှမပြောင်းလဲနိုင်တဲ့နေရာကိုပို့လိုက်တာလူမရှိဘူးလေပြောင်းလဲမဲ့သူမရှိဘူးလေဒါပေမဲ့ဘုရားကအဲ့ဒီကျွန်းမှာရောက်နေပြီမဲ့လေရှင်ယောဟန်ကိုထူးခြားစွာဗျာဒိတ်ယူပါယုံအားဖြင့်ကောင်းကင်နဲ့သက်ဆိုင်တဲ့အရာတွေကိုဖွင့်ပြတာဖြစ်တဲ့ရှင်ယောဟန်သည်သူသည်တမန်တော်တွေအားလုံးထဲမှာယေရှုကိုမျက်စိနဲ့ကိုယ်တိုင်မြင်ခဲ့ရတဲ့နောက်ဆုံးလက်ကျန်တမန်တော်လေးဖြစ်တယ်ဆိုတော့တမန်တော်တွေကိုပြန်ကြည့်တဲ့အခါမှာတမန်တော်12ပါးလုံးမှာယေရှုနဲ့ပေတရုကအသက်30အထက်ကျွန်တဲ့သူတွေအားလုံးက30အောက်ပဲအဲ့ဒီအဲမှာမှာရှင်ယောဟန်ကအငယ်ဆုံးဖြစ်တယ်အသက်ငယ်ဆုံးသူပတ်မုတ်ကျွန်းမှာရောက်ပြီးတော့ဗျာဒိတ်ကျမ်းကိုရေးတဲ့အခါမှာရှင်ယောဟန်ကအဲ့ဒီအချိန်မှာအသက်90ကျော်ရှိသွားပြီ90ကျော်ဖြစ်နေပြီဟုတ်ပြီဆိုတော့သူကအဲ့ဒီ90ကျော်မတိုင်ခင်ဒီလိုမျိုးเนาะစီရင်ချက်ရောမအင်ပါယာရဲ့စီရင်ခြင်းတွေကိုမခံစားမိမှာနောက်ဆုံးသူကဗမာသင်းအုပ်လုတ်ခဲ့လဲဆိုတော့အခုကျွန်တော်တို့ပြောတဲ့အေးဖက်မြို့မှာသင်းအုပ်ဆရာအဖြစ်သူကလှုပ်ဆောင်ခဲ့တယ်။ရှင်ယောဟန်လို့ပြောပြီးဆိုရင်ပေါလုနဲ့လုံးဝကွာတယ်နော်။ရှင်ပေါလုကတော့သူကတော့သွားမယ်လာမယ်သွားမယ်လွှမ်းမယ်တခါတည်းအသင်းတော်တွေတိဆောက်မယ်ဇတိုက်ဇတိုက်အဲ့လိုမျိုးပုံစံ။ဒါပေမဲ့ယောဟန်ကအဲ့လိုမဟုတ်ဘူး။ရှင်ပေါလုကတော့သူကတော့အဖော်ဆယ်လို့ခေါ်တယ်တမန်တော် type ဖြစ်တယ်။ရှင်ယောဟန်ကကျတော့သူကသင်းအုပ်ပုံစံဖြစ်တယ်။အထိုင်များပြီးတော့အသင်းတော်ကိုပြုစုစောင့်ရှောက်တဲ့သူလည်းဖြစ်တယ်။ဒါကြောင့်ဖယားကလည်းတကယ်ကောင်းချီးပေးတယ်အသင်းတော်ကိုတည်ဆောက်တဲ့အခါမှာ 5-4 ministry အဖြစ်ဖယားကကောင်းချီးပေးတယ်ဆိုတော့နှုတ်ပတ်တော်ထဲမှာပြန်ကြည့်တဲ့အခါမှာ 5-4 ministry ဆိုတော့စုကြည့်စု၅ခုတမန်တော် prophet သာသနာပြုသင်းအုပ်နဲ့ဆရာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ငယ်စဉ်တောင်ကြီးကလေးဘဝမှာမမိလွယ်အောင်ဆရာတွေကဘလို့သင်ပေးလဲဆိုတော့တမန်တော်ဆိုရင်နဲ့လက်မကိုမှတ်ထားလိုက်တဲ့ဘာကြောင့်လဲဆိုတော့အဲ့ဒီလက်မကတဲ့ဂျန်နဲ့လက်လေးချောင်းကိုဆုပ်ကင်ထားတာဖြစ်တယ်တဲ့သူကဦးဆောင်တာဖြစ်တယ်တဲ့နောက် prophet ဆိုရင်နဲ့သူကလက်ညိုးလေးကိုမှတ်ထားခိုင်းတာသူကအပြစ်ကိုပြောတယ်သူကပေါ်ပြတယ် pointer လုပ်တယ်ပေါ့တော့လက်ထဲမှာမှဒီလက်ကလေးကလက်ထဲမှာအရှိဆုံးဖြစ်တဲ့အခါမှာသူကအဝေးဆုံးနေရာကိုသွားရတဲ့သာသနာပြုအင်းဝင်ကလေးဆရာလိုပဲတဲ့။နောက်လက်တကြွယ်ကတော့သင်းအုပ်ဆရာလိုပဲတဲ့။သရဖူကိုရတဲ့သူ နောက်လက်တန်းလေးကတော့သူကဒီလက်ငါးချောင်းမှာအသေးငယ်ဆုံးဖြစ်ပေမဲ့ဒီလက်တန်းတာမပါဘူးဆိုရင်ဘလို့မှဖမ်းဆုပ်လို့မရနိုင်ဘူးဒီလိုပဲတဲ့အသေးတော်ကိုပြုတ်ပြင်းတဲ့အခါမှာနော်တင်ချာချင်းဆရာနီလန်းအဖြစ်တင်ချာပေးခြင်းသည်အသင်းတော်ကိုတရားလမ်းထဲမှာဆွဲခေါ်တာဖြစ်တဲ့အတွက်ကြောင့်သူကလည်းအရေးကြီးအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်။ဒါကြောင့်အသင်းတော်ကိုမောင်းနေတဲ့အခါမှာဒီစုကျေးဇူး၅မျိုးအဖြစ် not 54 ministry အဖြစ်မောင်းနေတတ်ဖို့ရန်အတွက်လိုအပ်ပါတယ်။ဆိုတော့ဗျာဒိတ်ကျမ်းကိုကြည့်တဲ့အခါမှာအပိုင်း၃ပိုင်းခွဲခြားထားပါတယ်။ပထမတစ်ပိုင်းကပါလဲဆိုတော့မြင်ခဲ့ပြီးသောအရာပြောကြည့်ပါဦးမိသားစုများ။မြင်ခဲ့ပြီးသောအရာဆိုတဲ့အရာကအတိတ်ကာလနဲ့သက်ဆိုင်တဲ့အရာဆိုတော့ရှင်ယောဟန်ကိုကြည့်တဲ့အခါမှာရှင်ယောဟန်ကမြင်ခဲ့ပြီးသောအရာလို့ပြောတဲ့အခါမှာသူကနော်ယေရှုသူ့ကိုစတင်ပြီးရွေးကောက်ခဲ့တယ်ရှမောန်လို့ခေါ်တဲ့ပေတရုသူ့ရဲ့လေမှာတညလုံးငါးဖန်းတဲ့ကမမိတဲ့အခါနောက်တည့်မှာယေရှုရောက်လာတယ်အဲ့ဒီမှာစပြီးတော့ယောဟန်တို့ကသိလာတဲ့ယေရှုကိုအဲ့ဒီအချိန်ကစပြီးတော့ယေရှုနောက်ကို၃နှစ်ခွဲလုံးလုံးလိုက်တဲ့အရာတွေပါတယ်ပြီးတဲ့အခါမှာယေရှုကားတိုင်းပုံမှာအသေးခံတာပါတယ်။ပြီးတဲ့အခါမှာယေရှုတက်ကြွသွားတယ်။အင်္ဂလိသတင်းစကားတွေကိုပြန့်သွားတယ်။ AD 90မှာယေရုရှလင်မြို့ကိုဖျက်ဆီးခြင်းခံခဲ့ရတယ်။ယေရုရှလင်ဗိမာန်ဖျက်ဆီးခြင်းခံခဲ့ရတယ်။အဲ့ဒီမှာတခါတည်းယုံကြည်သူခရစ်ယာန်တွေကနေရာအသီးသီးကိုပြန့်နှံ့သွားပြီးတော့နောက်ဆုံးမှာဆိုရင်ယောဟန်ကအေဖက်ရဲ့သင်းဦးဆရာအနေနဲ့သူကအာရှိမြို့လို့ခေါ်တဲ့အခုခေတ်နဲ့ဆိုရင်တော့တူရကီလို့ခေါ်တယ်။အင်္ဂလိပ်မှာဆိုရင်တော့ Asia Minor လို့ခေါ်ပါတယ်။အဲ့ဒီနေရာမှာသူကသင်းအုပ်လုပ်ခဲ့တာဖြစ်တယ်။ဒါကြောင့်အသင်းတော်ခုနှစ်ပါးလုံးသည်ဗမာရှိလဲဆိုတော့တနည်းအားဖြင့်အဝေးမှာမဟုတ်ဘဲနဲ့အဲ့ဒီတူရကီလို့ခေါ်တဲ့အာရှိပြည်မှာအဲ့ဒီအသင်းတော်ခုနှစ်ပါးစလုံးရှိတာဖြစ်တယ်။ဒါဆိုယောဟန်ဒီတင်းအောင်ဆရာလုတ်ပြီးတော့ဗျာဒိတ်တက်မှာသူကောင်းကင်ရဲ့မြင်ရခြင်းမတိုင်မီအထိကအဲ့ဒါကမြင်ခဲ့ပြီးသောအရာဖြစ်တယ်။နောက်ထပ်ကြည့်တဲ့အခါမှာမြင်ခဲ့ပြီးသောအရာလောက်ပဲမဟုတ်ဘဲနဲ့ယခုလက်ရှိမြင်ရတဲ့အရာလည်းပါတယ်။ပြောကြည့်ပါဦးယခုလက်ရှိမြင်ရတဲ့အရာ။အဲ့ဒါကပစ္စုပန်ကာလဖြစ်တယ်။တနည်းအားဖြင့်ယေရှုတော်ကာလအသင်းတော်ခုနှစ်ပါးကာလလည်းဖြစ်တယ်။အသင်းတော်ခုနှစ်ပါးလို့ပြောပြီးဆိုရင်ကျွန်တော်တို့သိထားမှာချို့သောသူတွေကသိပြီးသားဖြစ်မယ်အသင်းတော်ခုနှစ်ပါးချို့သောသူတွေကဘာအသင်းတော်တွေကိုပြောနေတာလဲမသိဖြစ်ကောင်းဖြစ်မယ်အသင်းတော်ခုနှစ်ပါးလို့ပြောမယ်ဆိုရင်အေဖက်ပြီးတဲ့အခါမှာစမုရဏပေရဂန်သွာတိယတာတိဖိလတိလဖိနဲ့လောတိကီအသင်းတော်ခုနှစ်ပါးကိုပြောခြင်းဖြစ်တယ်အဲ့ဒီအသင်းတော်ခုနှစ်ပါးစလုံးဒီတူရကီမှာရှိတဲ့အသင်းတော်ခုနှစ်ပါးဖြစ်တယ်ဒါဆိုရင်အဲ့ဒီခုနှစ်ပါးလောက်ပဲအသင်းတော်ရှိပြီးတော့တခြားသောနေရာတွေမှာအသင်းတော်မရှိဘူးလားဆိုတော့မဟုတ်ဘူးရှိတယ်။ဒါပေမဲ့အသင်းတော်ခုနှစ်ပါးလို့ပြောတဲ့အခါမှာလူခုနှစ်မျိုးအုပ်စုကိုကိုးစားပြုပြီးတော့ခရစ်ယာန်အသက်တာခုနှစ်မျိုးကိုကိုးစားပြုပြီးပြောခြင်းဖြစ်တယ်။ဒါဆိုရင်ဟုတ်ပြီ AD 30ကနေပြီးတော့ပင်တေကုတ်တည်နေ့မှာသန့်ရှင်းသောဝိညာဉ်တော်ဆင်းကြွတဲ့နေ့ရက်ကနေစတင်လိုက်တာအခုတက်ခရစ်ဘလောက်ထိရောက်သွားပြီလဲ200023ထိရောက်သွားတယ်ဘယ်ကစလဲဆိုတော့ AD 30ပင်တေကုတ်တည်ဆင်းကျွားတဲ့နေ့ကစပြီးအသင်းတော်ဆိုတဲ့အရာကဖြစ်လာတယ်။ဒါဆိုအဲ့ဒီအသင်းတော်ခုနှစ်ပါးသည်ခရစ်ယာန်ခုနှစ်မျိုးကိုပြောခြင်းဖြစ်တယ်။နောက်ဒီထဲမှာကြည့်တဲ့အခါမှာနောင်လာလာတန့်သောအရာသည်သူက after this English မှာ after this လို့ခေါ်တယ်။ matter total လို့လည်းခေါ်တယ်သူ Greek စကားလုံးလေးမှာနောင်ဖြစ်လာမယ့်အရာအသင်းတော်ခုနှစ်ပါးလို့ပြောတဲ့အခါမှာတပါးချင်းစီကိုဖယားကပြောတဲ့အခါမှာ74 pattern လို့ခေါ်တဲ့အချက်ခုနှစ်ချက်ပေါ်အခြေခံပြီးတော့ဖယားကစကားပြောတာဖြစ်တယ်ဆိုတော့အသင်းတော်ရဲ့နာမည်ကိုပြောတယ်ဘာကိုပြောလဲမိသားစုများဆိုတော့ဖယားကအသင်းတော်ခုနှစ်ပါးကိုစကားပြောတဲ့အခါမှာဒီအသင်းတော်ခုနှစ်ပါးဒီယခုလက်ရှိဖြစ်ပျက်နေတဲ့အရာတွေကိုပြောခြင်းဖြစ်တယ်ဒါဆိုရင်အဲ့ဒီအသင်းတော်ခုနှစ်ပါးထဲမှာတင်လဲပါတယ်ဟာငါကအသင်းတော်မှာမဟုတ်တာသင်ကခရစ်တော်ရဲ့ကိုခန္ဓာလေးအသင်းတော်ပဲလေအဲ့ဒီထဲမှာသင်ပါတယ်အဲ့ခုနှစ်ပါးတည်းကသင်ကဘာသူလဲဆိုတဲ့အရာကိုပြန်ရှာဖို့ဖြစ်တယ်ဆိုဒီနေ့မှာအေဖက်ကိုရှာမှာဖြစ်တယ်ဆိုအသင်းတော်လို့ပြောတဲ့အခါမှာဖယားကအမြဲတမ်းအသင်းတော်ရဲ့နာမည်ကိုပြောပါတယ်ဆိုလိုချင်တာကဘာလဲဆိုတော့ဖယားသခင်ဒီသင်ကိုနာမည်နဲ့တကွာသိတယ်ဖယားကနာမည်တက်ခေါ်တယ်နော်နာမည်တက်ခေါ်တယ်ဒါကြောင့်အသင်းတော်ခုနှစ်ပါးကိုပြန်ကြည့်တဲ့အခါမှာအရင်ဦးဆုံးဖယားပြောလိုက်တဲ့အရာသည်နာမည်တက်ပြီးတော့အဲ့ဒီအသင်းတော်ကိုခေါ်တယ်။ပြီးတာနဲ့ဖယားကဘာလုပ်လဲဆိုတော့သူ့ကိုယ်သူမိတ်ဆက်တယ်။သူဘသူလဲဆိုတဲ့အရာကိုဖယားကမိတ်ဆက်တယ်။ဖယားကသူ့ကိုယ်သူမိတ်ဆက်တဲ့အခါမှာထူးခြားချက်ရှိတယ်။အဲ့ဒီအရာကဘာလဲဆိုတော့အသင်းတော်တပါးချင်းစီတိုင်းမှာသူဘသူလဲဆိုတဲ့အရာပြောဆိုပုံတင်ဆက်ပုံတစ်ခုမှတစ်ယောက်နဲ့တစ်ယောက်မတူဘူး။ထူးခြားမှုတွေရှိနေတယ်။အဲ့ဒီအသင်းတော်ပေါ်မှာပြောချင်တဲ့အရာတိုင်းသူ့ကိုယ်သူပြန်ပြီးတော့မိတ်ဆက်တာဖြစ်တယ် So အဲ့ဒီအရာကိုတွေ့ရမှာဖြစ်တယ်။နောက်အသင်းတော်လို့ပြောတဲ့အခါမှာကောင်းတဲ့အရာကိုသူကချီးမွမ်းတယ်။ကောင်းတဲ့အရာကိုချီးမွမ်းပြီးသွားတဲ့အခါမှာသူကအပြစ်တင်ခြင်းနဲ့သက်ဆိုင်တဲ့လိုအပ်ချက်ကိုသူကပြောတယ်။ပြီးသွားတော့လည်းသူကဘာဆက်သွားလဲဆိုတော့ no ဆိုခြင်းတတိပေးခြင်းမော်ပြောရမယ်ဆိုရင်တတိပေးတယ်။တချို့ကချို့အသင်းတော်တွေကတတိပေးခံရတယ်တချို့အသင်းတော်တွေကကြတော့သူနှစ်သက်တဲ့အသင်းတော်ကြတော့အားပေးခြင်းကိုခံစားရတာဖြစ်တယ်။ဒါနဲ့သူကဆက်ပြီးတော့သွားတယ်ပြီးတော့ဂတိပေးခြင်းနဲ့ဆုလက်ကိုသွားတယ်။အချို့သောအသင်းတော်တွေကသူဂတိပေးပြီးတော့အချို့သောအသင်းတော်တွေကကြတော့သူကဆုလက်ပေးတာဖြစ်တယ်။ပြီးတာနဲ့ဖခင်ကအားလုံးအချို့ကိုသူမလုပ်လဲဆိုတော့နားရှိသောသူမိသည်ကကြားပါစေဆိုပြီးနားထောင်ဖို့ရန်အတွက်ဖခင်ကပြောတာဖြစ်တယ်။ဒါဆိုရင်ဖခင်သည်အသင်းတော်တစ်ခုချင်းစီတိုင်းကိုပြောတဲ့အခါမှာအဲ့ဒီ74 pattern နဲ့သူကသွားတာဖြစ်တယ်။ဓာတ်ရိုက်ကိုကြည့်တဲ့အခါမှာ7ဆိုတဲ့စကားလုံးအများကြီးတင်တွေ့ရမှာဖြစ်တယ်။တစိ့9ချက်တဘိုး9ခုဖလား9ခုခေါင်း9လုံးပြီးတဲ့အခါမိခွတ်9လုံးခြေ9လုံးပြီးတော့ခုနစစသဖြင့် 7 ဆိုရဲစကလုံးနေအများကြီးတွေ့ရမယ် 7 ဆိုရဲအတိတ်ပဲကပါလဲဆိုတော့ perfection လို့ခေါ်ပါတယ်ပြည့်စုံခြင်းလို့အတိတ်ပဲရတယ်ဆိုးခြင်းနဲ့သက်ဆိုင်ပြီး7ဖြစ်သွားရင်လဲအဲ့ဒါအဆိုးဆုံးအထိကိုရောက်သွားတာကောင်းခြင်းနဲ့သက်ဆိုင်တဲ့7ဖြစ်သွားရင်လဲအကောင်းဆုံးအထိကိုရောက်ရှိတာဖြစ်တယ်ပြီးတော့7ဆိုတာဘုရားသခင်ရဲ့နံပါတ်လည်းဖြစ်ပါတယ်ဆိုတော့အေဖက်သင်းတော်ကိုကြည့်တဲ့အခါမှာအေဖက်သင်းတော်ကိုဒါရိုက်ချန်ခန့်ကြီးနှစ်မှာပါတယ်အခန်းငယ်1ကနေ9အထိပဲစွစုပေါင်းအေဖက်သင်းတော်က9ပိုက်လေးပဲရှိတယ်9ပိုက်လေးပဲဒါပေမဲ့အဲ့ဒီ9ပိုက်လေးကသူက AD 33ကနေပြီးတော့ AD 100အထိအဲ့ဒီကနဦးအသင်းတော်မှာဖြစ်ပျက်နေတဲ့အသင်းတော်9ပါးစလုံးမှာရှိနေတဲ့အခြေအနေ AD 33ကနေ100လောက်အထိကိုအကျုံးဝင်နေတာဖြစ်တယ်So ဟုတ်ပြီ။ဒါရိုက်ချန်ခတ်ချင်းနဲ့ပိုင်ငယ်တစ်ကိုကျွန်တော်တို့ဒီကွာနှုတ်ကပတ်တော်ကိုနှလုံးသားဖွင့်ပြီးတော့လက်ခံကြိုဆိုကြရအောင်။ဒီကွာဖတ်ရအောင်မိသားစုများ။အေဖမ်မြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မာလိုက်လော့။လက်ရာလက်၌ခြေခုနှလုံးကိုကန်၍ရွှေမီးကွက်ခုနှလုံးအလယ်၌သွားလာသောသူ၏အမိန့်တော်ကသင်အချင်းချင်းချင်းပင်မန်းစွာလှုပ်ဆောင်ခြင်းတီးခန့်ခြင်းကိုငါသိ၏ဆိုအေဖက်မျိုး၌ရှိတဲ့အသင်းတော်တဲ့ဖယံကဘာလုပ်လဲအသင်းတော်ရဲ့နာမည်ကိုစတင်ပြီးတော့ခေါ်လိုက်တယ်နာမည်နှစ်တကွာသိတဲ့ဖယားသခင်ဖြစ်တယ်ဒီမှာအေဖက်ကိုတွေ့ရတယ်ဟိုမှာပတ်မုတ်ချွန်းနော်ပတ်မုတ်ချွန်းကိုလည်းတွေ့ရမှာဖြစ်တယ်ဆိုအနီဆက်လေးတွေကအသင်းတော်ခုနှစ်ပါးနေရာဖြစ်တယ်နော်ဒီဘက်ကဒီအောက်ဆုံးကအေဖက်ဖြစ်တယ်ဆိုအသင်းတော်ခုနှစ်ပါးကိုကြည့်တဲ့အခါမှာသူတို့ကဘုရားကပြောတဲ့အခါမှာပြောချင်တဲ့အသင်းတော်ကိုပြောတာမဟုတ်ဘူးနော်အစင်လာလိုက်တိုင်းသွားတယ်ဒါကြောင့်သူ့ရဲ့လမ်းချောင်းကားလမ်းချောင်းပဲဖြစ်ဖြစ်သွားတဲ့အခါမှာအသင်းတော်တပားချင်းတပားချင်းကဇက်တိုက်ကိုသွားနေတာဖြစ်တယ်ဒရဇက်ကိုဖြစ်နေတာဖြစ်တယ်ဆိုအေဖက်အသင်းတော်မှာတဲ့နော်အေဖက်အသင်းတော်လို့ပြောလာပြီးဆိုရင်သူကတူရကီမှာရှိတာဖြစ်တယ်တူရကီမှာအဲ့အသင်းတော်ခုနှစ်ပါးစလုံးကဒါတူရကီမြို့ဖြစ်တယ်ဆိုတော့အေဖက်အသင်းတော်ကသူ့ရဲ့ background ကိုပြန်ကြည့်တဲ့အခါမှာအေဖက်အသင်းတော်ကအခြားသောအသင်းတော်6ပါးထက်အင်အားအကြီးဆုံးဖြစ်တယ်။အင်အားအကြီးဆုံးအတောင့်တင်းဆုံးအစီကားဆုံးအသင်းတော်အနိုးကြားဆုံးအသင်းတော်လည်းဖြစ်တယ်။ဒါဆိုဟုတ်ပြီ။အေဖက်အသင်းတော်စတင်ကလေးကတကယ့်ကိုနိုးချာပြီးတော့အောင်မြင်ပြီးတော့အင်အားကြီးမားတဲ့အသင်းတော်အသင်းတော်လို့ပြောလာပြီးဆိုရင်ခရစ်ယာန်စတင်ဖြစ်ပေါ်လာတာကဘယ်ကစဖြစ်လဲဆိုတော့ဂျူးလူမျိုးတွေကနေစတင်ဖြစ်ပေါ်လာတာဖြစ်တယ်။ဒါကြောင့်ခရစ်ယာန်အစဂျူးကတပားမျိုးသားမဟုတ်ဘူးနော်။တပားမျိုးသားကျမတို့တွေကနောက်ပိုင်းမှာပြောင်းလဲလာတာ။ဂျူးတွေကနေပြီးတော့ခရစ်ယာန်အဖြစ်ပြောင်းလဲလာတာ။ဒါကြောင့်တမန်တော်တွေအားလုံးကိုကြည်လိုက်လေ။အားလုံးကဂျူးလူမျိုးတွေပဲ။ဆိုတော့အဲ့ဒီခရစ်ယာန်တွေဖြစ်လာတဲ့အခါမှာဘာဖြစ်လဲဆိုတော့ဂျူးလူမျိုးကနေပြီးတော့ခရစ်ယာန်ဖြစ်လာတော့အဲ့ဒီမှာဂိုင်းကနနှစ်ခုဖြစ်သွားတယ်။ဒါနဲ့ဂျူးလူမျိုးတွေကငါတို့ကတဆူဖျားကိုကိုးကွယ်တာအခုဘာမဟုတ်တဲ့သားတော်ယေရှုဆိုပြီးပေါ်လာတယ်ဆိုပြီးတော့အဲ့ဒီဂျူးလူမျိုးအချင်းချင်းဖြစ်ပါလျက်နဲ့ဂျူးခရစ်ယာန်တွေပေါ်မှာအယံအညိုထားပြီးမုန်းတီးတယ်။ဘာကြောင့်လဲဆိုတော့တဆူဖျားကနေအခုမင်းတို့ကကွဲထွက်သွားတယ်။ဘသူကဘယ်ကနေစပေါ်လာမယ်မသိဘူး။မင်းတို့ပြောတဲ့ယေရှုဆိုတာဟုတ်ငါတို့အိမ်ဘေးနားလူတယောက်ကိုမင်းတို့ကကိုးကွယ်နေတယ်ပြစ်နေတာ။ဘာကြောင့်လဲဆိုတော့ယေရှုကအဲ့ဒီမှာပဲလေတွေ့နေရတယ်မြင်နေရတယ်သိနေရတယ်ငငယ်လေးကကစားပေါ်ကစားပတ်လဲဖြစ်ကောင်းဖြစ်မယ်။ဆိုတဲ့အခါမှာသူတို့ကအယံမုန်းတီးတယ်။ အရမ်းမုန်းတိတဲ့အခါမှာအဲ့ဒီဂျူးလူမျိုးတွေကပြောင်းလဲသွားတဲ့ဂျူးခရစ်ယာန်တွေကိုသူတို့ကဘယ်သူနဲ့သွားအတိုးထောင်လုပ်လဲဆိုတော့ယောမအာနာပိုင်နေနဲ့သွားပြီးတော့အတိုးထောင်လုပ်တာဖြစ်တယ်ဆိုယောမအာနာပိုင်နေနဲ့အတိုးထောင်လုပ်တဲ့အခါမှာကြီးမားတဲ့ပြဿနာတွေပေါ်လာတယ်ပြီးရင်တော့ဒီယာန်နဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောမှာဖြစ်တယ်ဆိုအေဖတ်သင်းတော်ကိုနောက်ပြန်ကြည့်တဲ့အခါမှာသူကနော်အချီးမဆုံးသောသင်္ဘောစိတ်ကံမျိုးလည်းဖြစ်တယ်။အယံစီကားတယ်။သင်္ဘောစိတ်ကံဆိုတာသိမှာပါအဝင်အထွက်ရောင်းဝယ်ဖောက်ကားမှုအယံကောင်းတယ်လေ။အယံစီကားတဲ့အခါမှာလူကလည်းအများကြီးပဲချိတ်ချိတ်တိုးပဲရောင်းဝယ်ဖောက်ကားမှုစီးပွားရေးလုံသမျှအောင်မြင်တဲ့နေရာလည်းဖြစ်တယ်။သင်္ဘောစိတ်ဖြစ်တာကိုနေရာအစုံမှာရှိတဲ့ပစ္စည်းတွေကိုအဲ့ဒီမှာရနိုင်တယ်လေ။ဆိုတော့အစီကားဆုံးဖြစ်တယ်လို့တစ်ဖက်မှာလည်းအရှုပ်ထွေးဆုံးအသင်းတော်ပြန်ဖြစ်နေတယ်အေဖက်အသင်းတော်ကဆိုတော့ဘာရှုပ်ထွေးလဲဆိုတော့အယူအဆပိုင်းဆိုင်ရာမှာအရန်ရှုပ်ထွေးတယ်အဲ့ဒီခေတ်မှာ Greek philosopher တွေဖြစ်တဲ့เนาะ Stoics လို့ Epicureans တို့လို့ philosopher တွေအများကြီးရှိတယ် Greek ယဉ်ကျေးမှုနဲ့သက်ဆိုင်တဲ့ philosopher တွေအများကြီးရှိတယ်သူတို့ကဘာဖြစ်လဲဆိုသူတို့ရဲ့အယူဝါဒတွေထဲမှာနတ်ဘုရားဝါဒရဲ့လွန်မှုတွေပါပြန်ပါလာတယ်ဒါကြောင့်အဲ့လိုနှစ်ဘုရားဝါဒတွေတဲမှာဘာပါလဲဆိုတော့မင်းအသက်ရှင်တာခဏပဲဒါကြောင့်ကြိုက်တာလို့မင်းကြိုက်တယ်လို့ပြောလိုက်မင်းအိတ်ချင်တာအိတ်လှုပ်ချင်တာလှုပ်စားချင်တာစားသွားချင်တာသွားတရက်လောက်အသက်ရှင်ရရင်ပဲမင်းမှပိုင်ဆိုင်နေပြီပဲကြိုက်တယ်လို့လှုပ်ဆိုရဲဘာဖြစ်လာလဲဆိုတော့နေကြိုက်တယ်လို့အသက်ရှင်နေကြိုက်တယ်လို့အသက်ရှင်ခြင်းကနေ့ရဲ့လွတ်လပ်မှုပဲဆိုတဲ့အရာဖြစ်လာတယ်ဆိုလူတွေကဘာဖြစ်လဲဆိုတော့အဲ့ဒီ Greek ယဉ်ကျေးမှုရဲ့ဒီ culture ပေါ်မှာသူတွေကလက်တွေ့ချင့်သုံးကြတဲ့အခါလူတွေကနင်းကြိုက်တာလို့ဆိုတဲ့အရာကိုလူတိုင်းကပြောတာပေါ့နင်းမလုံနဲ့နော်ဘုရားသခင်မနစ်သက်ဘူးမကြိုက်ဘူးအဲ့စကားကိုနင်းကြိုက်တာလို့နော်နင်းကြိုက်သလောက်လုပ်လို့ရကြိုက်တာပေါ့ချိုးတယ်လေကိုနာထဲမှာဟိုကမလုံနဲ့ဘုရားမနစ်သက်ဘူးဆိုရင်ကိုနာထဲမှာကန့်လန့်ချင်ဖြစ်နေတာလူရဲ့သဘောကလည်းအဲ့လိုရှိရယ်နော်ဒါနဲ့အဲ့လိုဖြစ်တဲ့အဲ့ဒါကဘာနဲ့သွားတူလဲဆိုတော့ကျမတို့ဟိုလမ်းဘေးခွေးတွေကိုလေအစာစိတ်ချတဲ့အခါမှာအမဲသားလုံးနေအပြင်ကတော့အမဲသားဆိုတော့သူတို့အတွက်ကတော့မှုေးပြီးတော့စားခြင်းစပွဲပေါ့ဒါပေမဲ့သွားစားလိုက်ရင်သေရောဆိုတော့အဲ့လိုပဲဖယားမနစ်သက်တဲ့အရာတွေကိုခြိုက်တာလို့ဆိုပြီးတော့အဲ့ဒီလို Greek ယဉ်ကျေးမှုရဲ့ Greek philosopher တွေရဲ့အတွေးအမြင်အယူဆတွေကလွှမ်းမိုးပြီးတော့အဲ့ဒီအရာကိုကင်ဆွဲပြီးသူတို့လက်တွေ့ကျင့်သုံးကြတယ်ဆိုတော့ Greek ယဉ်ကျေးမှုမှာပြန်ကြည့်တဲ့အခါမှာဖုံမပိုင်းဆိုင်ရာမှာပြောရမယ်ဆိုရင်တော့ရှုပ်ထွေးမှုအရန်ဖြစ်တယ်။အရန်ရှုပ်ထွေးတာတတော်ကိုရှုပ်ထွေးတာဘယ်လောက်ထိရှုပ်ထွေးလဲဆိုတော့သူတို့မှာ Corinthos night ဆိုတာရှိတယ် Corinthos night အဲ့ဒါကဘာလဲဆိုတော့သူတို့ကအဲ့ဒီမှာ Venus နဲ့ဖျားတွေပြီးတဲ့အခါမှာ Temple Aphrodite လို့ခေါ်တဲ့ဒီဖျားเจ้าနေမှာသွားပြီးတော့အမျိုးသမီးတွေကကိုယ့်ရဲ့ကိုယ်ခန္ဓာကိုကိုယ်ဆက်တာပြောရမယ်ဆိုရင် Temple prostitute တွေပေါ့ဆိုတော့သူကအဲ့ဒီအမျိုးသမီးတွေဒီကိုယ့်ရဲ့ကိုယ်ခန္ဓာကိုနတ်ဖျားအတွက်ဆက်သားဖို့ရန်အတွက်အဲ့ဒီ Corinthos night ဆိုရဲအဲ့ဒီညမှာသူတို့ကအိမ်တော်တဲဖြစ်စေအိမ်တော်တဲမဖြစ်စေစိုက်တလို့စိုက်တဲ့အမျိုးသားကနေသူတို့ကိုပေါင်းသင်ခွင့်ရှိတယ်သူတို့လည်းအိတ်ခွင့်ရှိတယ်သူ့မယားကိုမယားလုံးဝမသိတော့ဘူးအဲ့ဒါကသူတို့ကနော်ဒီ Temple Aphrodite တို့ Venus တို့မှာကိုယ်ခန္ဓာကိုဆက်သားပြီးသူတို့ရဲ့နတ်ဖျားအတွက်ပေးလူတယ်ဆိုပြီးသတ်မှတ်တာဖြစ်တယ်ဒါရောအခုလက်ရှိမြင်ကွင်းဖြစ်ပါတယ်။အရင်နေရာတကယ့်ကိုအဲ့နေရာမှာအကြီးကျယ်တကယ့်ဘုံမပိုင်းနဲ့သက်ဆိုင်တဲ့ရှုပ်ထွေးမှုဖြစ်ခဲ့တဲ့နေရာတွေဖြစ်တယ်။ဆိုတော့သူမိမကိုမိမမသိတော့ဘဲနဲ့ရှုပ်ထွေးပြီးတော့မူယူတောက်စားပျော်ပါရစ်မှုပြီးတော့အဲ့ဒီမှာအိမ်အောင်ရေးဖောက်ပြန်တဲ့ကိစ္စတွေအများကြီးဖြစ်တယ်။ဒါဆိုပြောပြရစေအိမ်အောင်ရေးဖောက်ပြန်တဲ့ကိစ္စတည်းအခုမှမဟုတ်ဘူး။အဲ့ဒီဂရိယဉ်ကျေးမှုမှာတည်းကရှိနေတာ။ဒါဆိုဘုရားသခင်ကအဲ့ဒီအရာကိုအရန်ဆက်ဆုပ်ယုံရှာတယ်နော်။အရန်ဆက်ဆုပ်ယုံရှာတယ်။ဒါဆိုအိမ်တော်ကြီးဖောက်ပြန်ခြင်းနဲ့ပတ်သက်ပြီးတော့တချို့သောသူတွေမှာနော်ယဉ်ကျေးမှုတော့မဟုတ်ဘူးပေါ့။တချို့သောသူတွေမှာအတွေးအမြင်လေးတွေရှိတယ်။ငါငွေရှာနိုင်တာပဲ။ဒါကြောင့်ငါမိမကြိုက်သလောက်ယူမယ်ဆိုတဲ့အမြင်တွေရှိတယ်။ပြောပြရစီအဲ့ဒါလုံးဝမားတယ်နော်။လုံးဝမားတယ်။ငါပတ်စံရှိလို့ငါချွေးနိုင်လို့ငါယူတာပဲ။တစ်ယောက်မက၂ယောက်မက၃ယောက်မက၄ယောက်မက၅ယောက်မကကိုယူတာ။ပါရီဖြစ်လေဒီလားနောက်ဆက်တဲ့အကျိုးဆက်တွေအားလုံးကအိမ်တော်ရေးရှုပ်ထွေးမှုကြောင့်ဒီဘက်မရနဲ့ဟိုဘက်မရဒီဘက်ကလေးနဲ့ဟိုဘက်ကလေးတွေရန်ဖြစ်ကုန်အောင်မရှင်းနိုင်ဘူးနော်အဲ့ဒီကိစ္စကအရန်ရှုပ်တာကပ္ပညာအကောင်းဆုံးဖြစ်တဲ့ရှောလမုန်တော်မှသူ့အိမ်ပြက်တနာသူမရှင်းနိုင်ဘူးသင်ကရှင်းကျင်နေဆိုရင်တော့မလွယ်ဘူးလေဆိုတော့အဲ့ဒီကလေးကကိုစတာအိမ်တော်ရေးဖောက်ပြန်မှုတွေကဘုရားသခင်ကအသင်းတော်ကိုခေါ်ထားတာကတန့်ရှင်းဖို့အတွက်ခေါ်ထားတာနော်ဟေဘရုစ်မှာဘလို့ခေါ်လဲဆိုတော့အဲ့ဒီတန့်ရှင်းတယ်ဆိုတဲ့စကားလုံးကိုကဒိုရှ်လို့ခေါ်တယ်ပြောကြည့်ပါဦးမိသားစုများကဒိုရှ်အ အဲ့ဒီကတုမောင်မိုက်ထဲကနေကျမတို့ကိုရွေးနှုတ်ပြီးတော့အလင်းသားအဖြစ်ဘုရားကဆွဲခေါ်ထားတာဖြစ်တယ်။ဒါကြောင့်ခရစ်ယာန်လို့ပြောပြီးဆိုရင်သင်ကအုပ်ရောရောကြောက်ရောရောမဟုတ်တော့ဘူး။မကြည့်ပါအောင်ဆမရဲ့ဟိုခရစ်ယာန်ကအိမ်တော်ကြီးများတာပဲကျမကအခုမှနောက်တစ်ယောက်ပဲရှိသေးတယ်မဟုတ်ဘူး။ပေါ့ပြန်လို့ကောမရဘူးကျမတို့ကဂတိစာကြုံနဲ့မဟုတ်ဘူးပဋိညာဉ်နဲ့ပေါင်းဆက်တာဒါကြောင့်အပြိုလူပြိုများငါချိုက်လို့ငါယူမယ်မလုံနဲ့တေချာစဉ်းစားပြီးမှအိမ်အောင်ပြုမစဉ်းစားဘဲနဲ့အိမ်အောင်ပြုပြီးမှပြန်အန်းလို့မရဘူးအိမ်အောင်တဲ့များတင်းရဲ့ခင်မွန်းတဲ့ဇနီးတဲ့မပြောင်းလဲသေးဘူးဆိုအခုတည်းကဆွတ်တောင်းအိမ်အောင်ချပြီးသွားရင်ငါအစကပြန်စမယ်သူနဲ့ကွဲလိုက်မယ်လုံလို့မရတော့ဘူးလက်ထပ်ပြီးသွားပြီဆိုရင်တော့ဆွတ်တောင်းရုံတပါးပါမှမရှိဘူးဆိုတော့အရင်တော့ပုံမပိုင်းဆိုင်မှာရှုပ်ထွေးမှုတော့အဲ့ဒီဂရိယင်ချင်းမှုမာတွေကဖြစ်ပြက်နေတယ်ဆိုတော့ကျွန်မပြောပြစေဒါကြောင့်လူရဲ့စံချိန်နဲ့မသွားဘဲနဲ့ဖယားရဲ့စံချိန်နဲ့သွားထပ်ဖို့ရန်အတွက်အရေးကြီးပါတယ်ဆိုတော့ပြရိတ်ခန်းချင်းနှစ်ပိုင်ငယ်တက်မှာဆိုရင်လက်ရလက်နိုင်ခြေခုနှလုံးကိုကန်၍တဲ့ပြောကြည့်ပါဦးလက်ရလက်နိုင်ခြေခုနှလုံးကိုကန်၍ဆိုဒီရလေးကဖယားသခင်ကသူ့ကိုယ်သူမိတ်ဆက်တာဖြစ်တယ်ဖယားကနော်ခရစ်တော်ကသူ့ကိုယ်သူမိတ်ဆက်တာဖြစ်တယ်လက်ရလက်နိုင်ခြေခုနှလုံးနဲ့ခြေဆိုတာဘာကိုပြောတာလဲဆိုတော့အသင်းတော်ကိုအုပ်တဲ့တမန်သင်းအုပ်ကိုပြောခြင်းဖြစ်တယ်ခြေခုနှလုံးလို့ပြောတဲ့အတွက်ကြောင့်သင်းအုပ်ခုနှစ်ပါးကိုပြောခြင်းဖြစ်တယ်တမန်ခုနှစ်ပါးကိုပြောခြင်းဖြစ်တယ်ဒါဆိုအဲ့ဒီထဲမှာကြည့်တဲ့အခါမှာအဲ့ဒီခြေကဘသူ့ရဲ့လက်ထဲမှာရှိလဲဆိုတော့ခရစ်တော်ရဲ့လက်ထဲမှာရှိတယ်တခြားသူရဲ့လက်ထဲမှာမဟုတ်ဘူးဆိုလိုချင်တဲ့အရာကသင်းအုပ်ဒီခရစ်တော်ရဲ့လက်ထဲမှာရှိရမယ်တခါတည်းသင်းအုပ်ကဘသူရဲ့လက်ထဲမှာရှိလဲဆိုတော့ကော်မတီဝင်ရဲ့လက်ထဲမှာရှိတယ်ကော်မတီဝင်ကကြိုးဆွဲထားတာနင့်ကိုလစားပေးထားတယ်နင့်ကိုနေစရာပေးထားတယ်နင့်ရဲ့သားသမီးတွေကိုကြောင်းထားထားတယ်ဒါကြောင့်ငါတို့ပြောတဲ့အတိုင်းလုပ်အဲ့ဒါကော်မတီရဲ့လက်ထဲမှာတခါတည်းသင်းအုပ်ဒီဩစာအာနာညောင်းပြီးတော့ချမ်းသာကြွယ်ဝတဲ့မိသားစုတစုရဲ့လက်ထဲမှာလည်းဖြစ်တတ်တယ်။ငွေမျက်နာကိုပဲကြည့်တာငွေမျက်နာကိုပဲကြည့်တော့ဖယားကိုမမြင်တော့ဘူး။အဲ့ဒီအလူရှင်ကပဲသူ့ရဲ့ဖယားဖြစ်သွားတယ်။ဘလို့ဖယားကောင်းကြည့်ပေးလို့ရမလဲ။တရတော်ကျမစီမှာစာတဆောင်ကြီးတဲ့တင်းဆရာတပါကနေကျွန်တော်တဲ့ဒီတလအတွင်းမှာအခုလက်ရှိနေတဲ့နေရာကနေဆင်းပေးရမယ်တဲ့။ဘာကြောင့်လဲဆိုတော့တဲ့။သူတို့မချိုက်တဲ့အရာကိုကျွန်တော်လှုပ်လို့ကျွန်တော်ကိုနှင်ချတယ်တဲ့။ဘသူကနှင်ချလဲဆိုတော့ကော်မတီဝင်အဖွဲ့ကနှင်ချတယ်။ဒီကန်စတေဘောပြောရမယ်ဆိုရင်တော့။ဘာလို့နှင်ချတာလဲလို့မေးတဲ့အခါမှာကျွန်တော်ကတဲ့တန်ရှင်သောဝိညာဉ်တော်နဲ့ပတ်သက်ပြီးပြောတယ်တဲ့။ဒါနဲ့သူတို့ကဝိညာဉ်တော်နဲ့ပြောမယ်ဆိုရင်နောက်တစ်ခေါက်မင်းကိုတဲ့။မင်းကိုပြင်းပြင်းထန်ထန်အရေးယူမယ်ပြောတယ်ဒါပေမဲ့ကျွန်တော်ကတဲ့မနေနိုင်ဘူးတဲ့အသင်းသူအသင်းသားတွေကိုတန်ရှင်းသောဝိညာဉ်တော်နဲ့မိတ်ဆက်ပေးခြင်းတဲ့အခါထပ်ပြောတဲ့အခါမှာတလအတွေ့အိမ်မုံကဆင်းဆိုပြီးဖျားเจ้าနေမီကနေနှင်ထုတ်တယ်တဲ့ကျွန်တော်ပြောပြစီဝိညာဉ်တော်နဲ့သွားတဲ့အခါမှာနော်သင်းအုပ်ကိုထိန်းချုပ်တဲ့သူကခရစ်တော်ပဲဖြစ်ရမယ်ကျွန်နဲ့ကော်မတီဝင်တွေမဖြစ်ရဘူးဒါကြောင့်မြန်မာပြည်မှာရှိတဲ့များစွာသောအသင်းတော်တွေမှာသင်းအုပ်ကဝိညာဉ်တော်နဲ့သွားဖို့နေနေတာအခြားသောဘာသာစကားရရင်နောက်မှစမြုပ်မပြန်ရဲဘူးသူကကြောက်ပြီးတော့မြုံစီပဲနေရတယ်ဘာကိုပြောချင်တာလဲဆိုတော့သင်းကိုထိန်းချုပ်မှာလူလားဖယားလားအရေးကြီးပါတယ်ဒါကြောင့်ကျွန်တော်တို့အသင်းတော်အစားပြုတဲ့အခါမှာတချို့သောငွေကြီးချမ်းသာတဲ့သူတွေကအိတ်ထောင်တွေကိုထည့်ပွင့်ရန်အတွက်လာတဲ့သူတွေရှိပါတယ်ကလေးဆရာတို့ဒီလိုလှုပ်ဆေးခြင်းနဲ့ဒီလိုပုံကျွန်တော်တို့လုံးဝရှောင်လိုက်တယ်သူ့ငွေကိုလုံးဝမကြည့်ဘူးမယူလည်းမယူဘူးဖယားမျက်နှာကိုပဲကြည့်အဲ့ဒီအတွက်ကြောင့်အသင်းတော်ကဒီအထိမောင်းနေနိုင်တာဖြစ်တယ်ဒါကြောင့်သင်းအုပ်များအမှုဆောင်များရှိတယ်ဆိုရင်သင်တို့ဒီဖယားရဲ့လက်ထဲမှာရှိတဲ့ကျယ်တွေဖြစ်တယ်အာမင်အာမင်ဟုတ်ပြီနောက်ထပ်ထပ်ကြည့်တဲ့အခါမှာရွှေမီးခွက်ခုနှစ်လုံးအလယ်၌သွားလာတော့သူ၏အမိန်တော်ကမီးခွက်ဆိုတာဘာကိုပြောလဲဆိုတော့အသင်းတော်ကိုပြောခြင်းဖြစ်တယ်မီးခွက်ကဘာလဲမိခွက်ခုနှလုံးအလယ်မှာဆိုတော့အသင်းတော်ခုနှစ်ပါးရဲ့အလယ်မှာသွားတယ်တဲ့ဒါဆိုခရစ်တော်သည်အဲ့ဒီမိခွက်တွေရဲ့အလယ်မှာရှိတယ်တနည်းအားဖြင့်အသင်းတော်တွေရဲ့အလယ်မှာခရစ်တော်ရှိနေတာဖြစ်တယ်ဒါဆိုရင်အသင်းတော်ကိုဥဆောင်တဲ့အခါမှာခက်ခဲခြင်းတွေပင်ပန်းခြင်းတွေအဖိုးခပေးခြင်းတွေများစွာလူတွေကိုကြည့်ရှုတဲ့အခါမှာဆဲဂရုတွေကိုကြည့်ရှုတဲ့အခါမှာဇုံတွေကိုကြည့်ရှုတဲ့အခါမှာပင်မန်းချင်းနဲ့ခက်ခဲချင်းနဲ့များစွာတင့်မှာရှိနေတယ်ကြုံတွေ့နေရတယ်ဆိုရင်တတိယပါခရစ်တော်ကတင့်ရဲ့အလယ်မှာရှိနေပါတယ် ဒါကြောင့်ယောရှုမစာခန်းကြီးတစ်ပိုက်ငယ်ကုန်းမှာအာရွေရင်ချင်းရှိပါတဲ့မချောင်းနဲ့စိတ်မပြတ်နဲ့တဲ့ငါကမင်းနဲ့အတူရှိတယ်ဆိုပြီးဖခင်ကပြောနေတာဖြစ်တယ်ဒါကြောင့်အသင်းတော်ညင်ပန်းနှိပ်စက်ခြင်းကာလမှာလဲဒီအေဖက်အသင်းတော်ဆိုရင်ပြင်းစွာညင်ပန်းနှိပ်စက်ခြင်းခံရတယ်အဲ့ဒီလိုညင်ပန်းနှိပ်စက်ခြင်းကာလမှာဖခင်ကဘာပြောလဲဆိုတော့ငါကမင်းတို့နဲ့အတူရှိတယ်တဲ့ငနေပိသားစုများတင်းရဲ့ဘဝအသက်တောင်မှာသင်ဖြတ်သန်းနေရတဲ့အခါမှာတခါတည်းအထီးကျန်ခြင်းတွေများစွာရှိပါလိမ့်မယ်တင်လို့ဆောင်တော့လူတွေကတင့်ကိုအသေးမှမပြူတာရှိကောင်းရှိပါလိမ့်မယ်။တင်ရဲ့အဖို့ခပေးတော့တစ်ချက်ကလေးမားတာကိုလူတွေကပြစ်တင်ဝေဖန်တဲ့အရာရှိကောင်းရှိပါမယ်။သို့တော်ညာလည်းပဲအဲ့ဒီခက်ခဲခြင်းပင်ပန်းခြင်းဒုက္ခဆင်းရဲခြင်းအလယ်မှာဘုရားကတင်နဲ့အတူရှိနေတယ်။ဘုရားကဘာကြောင့်တင့်ကိုခက်ခဲခြင်းစုံစမ်းခြင်းနဲ့ပေးတွေ့တာလဲဒီလား။ promotion ပေးခြင်းလို့ယာထူးတက်ပေးခြင်းလို့ဒါပေမဲ့ကျမတို့ကအဲဆယ်တန်းမှပဲပြန်ထိုင်ချင်တာဆက်မတက်ချင်တော့တက္ကသိုလ်ရောက်သွားမှကြောက်တာထင်တယ်။ဘုရားက promotion ပေးချင်လို့ပေးထွေတာ။ဒါကြောင့်ကျန်းစာထဲမှာသင်မခံနိုင်တဲ့စုံစမ်းနောက်ဆက်ခြင်းကိုသင်ကိုမပေးဘူးတဲ့။ခံနိုင်မိအကြောင်းစုံစမ်းနောက်ဆက်ခြင်းတွေကထွက်မြောက်အောင်လမ်းကိုပြင်ဆင်ပေးတယ်တဲ့။စပေးကလေးကခံနိုင်တဲ့ပမာဏပဲပေးတာ။ဒါဆိုကျမတို့ဘဝအသက်တာမှာငါလှုပ်ဆောင်တာပင်ပန်းလိုက်တာငါအဖို့ခပေးတာပင်ပန်းလိုက်တာဘုရားသိပါတယ်ဘုရားသင်တဲ့အတူရှိနေပါတယ်ဟာလေလုယာဆိုသင်အချင်းချင်းချင်းပင်ပန်းစွာလှုပ်ခြင်းတီးခံခြင်းကိုငါသိ၏တဲ့ဘယ်သူမှအတိမတ်မပြုရင်နေပါစေဘုရားသခင်အတိမတ်ပြုတယ်ဘယ်သူမှမချင်းမွှားရင်နေပါစေဘုရားသခင်သင်ကိုချင်းမွှားနေတာဖြစ်တယ်အေးဖရဲ့အသင်းတော်ကိုချင်းမွှားနေသလိုဘုရားကလည်းသင်ကိုသင်ရဲ့အဖို့ခပေးခြင်းတွေကိုချင်းမွှားနေတာဖြစ်တယ်အေးဖတကယ့်ကိုစူးစားတယ်တကယ့်ကိုစူးစားတယ်အချင်းချင်းချင်းနဲ့ဘလောက်တောင်ကြိုးစားပြီးတော့အားထုတ်လဲဆိုတာတွေ့ရပင်မန်းစွာเนาะပင်မန်းစွာလှုပ်ဆောင်ခြင်းနဲ့တီးခန့်ခြင်းနဲ့ဖျားမြင်နေအဲဒီအသင်းတော်ခုနှစ်ပါးကိုပြန်ကြည့်တဲ့အခါမှာတစ်ခါတည်းကြရင်လဲဖအင်းနဲ့ရေစရာလေးရှိတယ်เนาะအဲ့ဒါပါလဲဆိုတော့အေဖက်ကတော့အတကုံကြိုးစားတယ်တာတိကတော့အယံပြင်းတာလုံးဝဆန့်ကျင်ဘက်ကိုလဲသွားတွေ့ရတယ်ဒါအသင်းတော်တစ်ပါးချင်းစီကလူတစ်မျိုးချင်းစီကိုထုတ်ဖော်နေတာเนาะအေဖက်ကတော့အယံအချင်းချင်းနဲ့ဆိုတော့ဒါဆိုတခါတည်းကိုဘလောက်ပင်မန်းလဲကိုဘလောက်အဖိုးခပေးလဲလူတွေကိုပြောတတ်တယ်နော်နင်သိလားငါအသင်းတော်အတွက်အဖိုးခပေးတာငါတကယ်ခက်ခဲတဲ့အခါမှာအသင်းတော်ကငါ့ကိုတခါလေးမှလာမကြည့်ဘူးပြောတတ်တယ်ပြောတတ်တယ်လူကလည်းနင်သိလားငါသူ့အတွက်ဒီလောက်လှုပ်ဆောင်ပေးခဲ့တာတကယ်ငါ့ရဲ့နောက်ွယ်မှာသူကငါ့ရဲ့မကောင်းချောင်းကိုပြောနေတာလေငါမှမျက်ရည်ချလိုက်ရတာရင်နာလိုက်ရတာမျက်ရည်ချရင်လည်းဘာဖြစ်ရင်နာပြီးတာနဲ့မပြီးဘူးသူကအဲ့ဒီနောက်ွယ်မှာသူ့အချောင်းကိုပြန်ပြီးတော့ပြောပါလေရောလောနာကျင်ပြီးရင်တော့မကျင်တာတော့ဘူးအဲ့နာကျင်ချင်းနဲ့အတူပြန်တုတ်ပြန်တဲ့အရာတွေရောက်လာတယ်ဆိုတော့တစ်ဖက်ကမတိကျေကြုံပြုတ်လာပြီးဆိုရင်ကိုကပို့ပြီးတော့နာကျင်ရတယ်အဲ့ဒါကဘာနဲ့သွားတူလဲဆိုတော့သူကလည်းသရိုသမီးကိုကလည်းသရိုသမီးဖြစ်တယ်သရိုသမီးသရိုသမီးသရိုသားခရစ်တော်သရိုသမီးအချင်းချင်းဖြစ်တဲ့ပြဿနာကိုသရိုသားကိုသွားပြောရင်သရိုသမီးမကောင်းချောင်းကိုသရိုသားကကြားချင်မဲ့ထင်တာမကြားချင်ဘူးသရိုသမီးတွေပြဿနာဖြစ်တာသရိုသားကပျော်မဲ့ထင်တာမပြောဘူးဒါဆိုကျမတို့ဘဝအသက်တာမှာကျမတို့ရဲ့ပင်ပန်းခြင်းအဖို့ခပေးခြင်းလှုပ်ဆောင်ခြင်းတွေကိုတဲ့လူတွေမမြင်ပေမဲ့ဘုရားသခင်မြင်နေတဲ့ဘုရားသခင်ကချင်းမွားနေဂုံပြုတ်တယ်။ဘိုင်ငယ်နှစ်လဲရောက်ပေါ့ဘုရားကဂုံပြုတ်ပြီးသွားတာ ਨੇ နော်အငယ်နှစ်လေးကိုကျမတို့အတူတူကဖတ်ရအောင်။သင်ဒီမတရားသောသူတို့ကိုလက်မခံနိုင်ကြောင်းကို၎င်းတမန်တော်မဟုတ်ပဲတမန်တော်ဖြစ်အောင်ဆောင်သောသူတို့ကိုစစ်ဆေး၍လက်ဖျားသောသူဖြစ်သည်ဟုသိကြောင်းကို၎င်းအဖက်အသင်းတော်မှာထူးခြားချက်ရှိတယ်အဲ့ဒါကခွဲခြားတတ်တယ်မတရားသောသူလားတမန်တော်လားဆိုတာသူကကောင်းစွာခွဲခြားတတ်တယ်ဆိုတော့နှုတ်ကပတော်နဲ့ဆန့်ကျင်ဘက်ဖြစ်တဲ့အယူဝါဒကိုအဖက်ကကောင်းကောင်းသိတယ်ဘာကြောင့်လဲဆိုတော့အဲ့ဒီနှုတ်ကပတော်ကသူတို့ဆုတ်ကင်ထားလို့သူတို့သိတာဖြစ်တယ်ဆိုတော့အခုခေတ်မှာဆိုရင်အများကြီးပေါ်လာတယ်နော်အခုခေတ်မှာဆိုရင်ယေရှုတယုံမှဆိုတာလေပေါ်လာတယ်ယေရှုကတဲ့တယုံမှအနေနဲ့ပြန်ပြီးတော့ကြွလာပြီတဲ့ဒါကျွန်မကြည့်တာယေရှုတယုံမှအနေနဲ့ကြွမယ်ဆိုတော့ကျမ်းစာထဲမှာလုံးဝမတွေ့ဘူးနော်ထူထူချာချာပဲအခန်းကြီးဘလောက်အခန်းငယ်ဘလောက်ဖတ်သွားလဲတော့မသိဘူးယေရှုကတယုံမှနဲ့ယေရှုပြောပြီးသားငါလာပြီဆိုရင်ယက်စက်ကအရှိကနဲ့အနောက်ကိုပြတ်တယ်လို့ပဲလူတိုင်းသိရမယ်တိတ်တဆိတ်ဘယ်တော့မှမကြွလာဘူးတချို့ကလည်းပါလဲဆိုတော့အပြစ်ဝင်ချတောင်းမှန်ခြင်းမရှိတော့ဘူးတဲ့အခုခေတ်ကားတဲ့ယေရှုတော်ကာလာတဲ့တောင်းမှန်စရာမလိုဘူးတဲ့နေချိုက်တာလုံးလို့ရတယ်လိုင်စင်မပေးပလိုက်တာနောက်ဘတ်တော်ထဲမှာဘာပြောလဲဆိုတော့နောက်ဘတ်တော်ဒီဟူသောယေနဲ့တန့်စင်ရမယ်တဲ့နေ့တိုင်းတန့်စင်ရမယ်ဆိုအဲ့ဒါကအပြစ်ဝင်ချတောင်းမှန်ခြင်းကိုပြောခြင်းဖြစ်တယ်။ဆိုသင်ကအပြစ်ဝင်ချတောင်းမှန်ခြင်းလို့ပြောတဲ့အခါမှာ तू ကနှစ်မျိုးရှိတယ်နော်။တချို့ကကြတော့အပြစ်ဝင်ချတောင်းမှန်ခြင်းကို तू ကနော် तू ကအာ တောင်းပန်လိုက်တယ်ဥမာဆိုသူလှုပ်ဆောင်ခဲ့တဲ့အဖြစ်ရှိတယ်ဒီရအတွက်တောင်းပန်ဝင်ချတယ်နောက်တစ်ဖန်ပြန်မလှုပ်ပဲနဲ့သူသက်ရှင်တယ်သို့သော်များလည်းပဲအဖြစ်ထက်လှုပ်ခဲ့မိတဲ့အရာရှိတာပဲဘာလို့ကလဲအဲ့လိုထက်လှုပ်မိခဲ့တဲ့အခါမှာပြန်ပြီးတော့တောင်းပန်ရတာရှိတယ်ဒါပေမဲ့တချို့ကတော့အဲ့လိုမဟုတ်ဘူးဒီအဖြစ်ကိုလုတ်ပြီးသွားပြီဆိုရင်ဒီအရာကိုပဲထက်ကထက်ကဒီနေ့လဲဒါအတွက်ပဲဝန်ချတောင်းပန်တာကိုရောမနေ့ကခိုးစားမိပါနောက်တရက်လာကိုရောမနေ့ကခိုးစားမဟုတ်တနေ့ကခိုးစားနောက်တရက်လာကိုရောနေ့ဟုတ်ကိုမလွတ်မြောက်နိုင်တော့ဘူးအဲ့လိုလဲမဟုတ်ရပြန်ဘူးမဟုတ်ရဘူးเนาะအဲ့ဒါလေးသိထားဖို့လိုအပ်တယ်အဲ့ဒါကမလွတ်မြောက်သေးတာလို့ခေါ်တယ်ဆိုတော့အပြစ်ဝန်ချတောင်းပန်ခြင်းကလည်းတကယ်ကိုမားတဲ့အရာတွေကိုဖျားခင်ရှေ့မှာဝန်ချတောင်းပန်တတ်ဖို့ရန်အတွက်လိုအပ်တယ်တချို့သောသူတွေကလည်းအခုနောက်ဆုံးသောကာလမှာမာယွန်းတဲ့အရာတွေများစွာပေါ်လာတယ်။ကိုကို prophet prophet လို့ပြောပြီး life ကိုလွင့် prophet ကတကယ်ရှိတယ်နော်။ဒါပေမဲ့အတုရှိတယ်အစ်စ်ရှိတယ်။အစ်စ်ရှိလို့အတုဖြစ်လာတာခွဲခြားတတ်ဖို့လိုတယ်။ life လွင့်ပြီးတော့ကိုကိုချိန်ဆသမျှသောသူတွေကိုအကုန်လုံး life လွင့်ပြီးတော့ပြန်ချိန်ဆနေတာ။ဒါကလည်းမဟုတ်ပြန်ဘူး။အဖက်ရဲ့အာသာချက်ကတဲ့သူက prophet အစ်စ်ဟုတ်မဟုတ်နော်။သူကဖျားလူဟုတ်မဟုတ်အယောင်ဆောင်တဲ့အတုအစစ်တွေကိုသူကခွဲခြားနိုင်တယ်ဖျားရဲ့တမန်တော်ဟုတ်လားမဟုတ်ဘူးလားမတရားသောသူလားအယောင်ဆောင်လားဆိုတဲ့အရာကိုခွဲခြားတတ်တော်သူဖြစ်တယ်အိဖက်ကဆောပိုင်ငယ်3ကိုကျွန်တော်တို့အတူတကွဖတ်ရအောင်ခန္ဒီနဲ့ပြည့်စုံ၍ငါဤနာမကြောင့်ဆင်းရဲခံ၍အာမလျော့ကြောင့်ကိုငါသိ၏တဲ့ခန္ဒီတီးခံခြင်းပြည့်တယ်ငါဤနာမကြောင့်ဆင်းရဲခံရ၍တဲ့ဘသူနာမကြောင့်လဲကိုကျွေးယူပြီးကိုပြတနာနဲ့ကိုလာကိုကျွေးယူလိုက်တာဖျားသခင်ကငါ့ကိုဒီဒုက္ခဆင်းရဲမဟုတ်ဘူးအဲ့ဒါကိုပြတနာနဲ့ကိုအာမသွားခံပေးတယ်အဲ့ဒါကိုပြတနာနဲ့ကိုအခုအေးဖက်မှာခံရတဲ့ဒုက္ခဆင်းရဲခြင်းဒီသူ့ကြောင့်ဖြစ်တာမဟုတ်ဘူးဖျားသခင်ရဲ့နာမကြောင့်ခံရတဲ့ဒုက္ခဆင်းရဲခြင်းဖြစ်တယ်ဆိုတော့ဗျာဒိတ်ကျမ်းကိုပြန်ကြည့်တဲ့အခါမှာခရစ်ယာန်နေအရန်ဒုက္ခရောက်တယ်ရိုးရိုးတော့မဟုတ်ရရဆက်ဆက်ဒုက္ခရောက်တာဖြစ်တယ်ခရစ်ယာန်ဖြစ်ရင်ကိုအဲ့ဒီဒုက္ခကရှောင်လွဲလို့ကိုမရဘူးအခုခင်မှာဆိုခရီးရန်ဖြစ်ကြောင်း AC ပဲနော်ဆွဲကြိုးတွေလော့ကက်တွေနဲ့တောင်ထုတ်ဝတ်တာမပေါ်မှာဆိုလို့နည်းနည်းကြီးကြီးလေးတောင်ဝတ်လိုက်ရ Okay ကအဲ့လိုမဟုတ်ဘူးခရီးရန်ဖြစ်ရင်လွယ်ကုန်မလွယ်တာဘာဖြစ်လဲဆိုတော့အဲ့ဒီဂျူးခရီးရန်တွေကိုဂျူးမဟုတ်တဲ့ခရီးရန်DD ဘယ်လိုပြောမလဲဂျူးလူမျိုးတွေကပြန်ပြီးတော့အတိုးထောင်လုပ်တယ်ဂျူးလူမျိုးတွေကငွေချေးရှိတယ်လေငွေချေးရှိတဲ့အခါမှာကျွဲဝချမ်းသာတဲ့အခါမှာသူတို့ကယောမအာနာပိုင်နေစီသွားတယ်ဆိုအဲ့မှာဖြစ်ချင်တော့ဂျူးလူမျိုးတီသူတို့ကကိုးကွယ်မှုအရာကအစင်ဆက်ကလေးကတဆူဖျားကိုကိုးကွယ်ခဲ့တဲ့အတွက်ကြောင့်မလို့သူတို့က legally ဖြစ်တယ်တရားဝင်ဖြစ်တယ်သူတို့ဘာသာကတရားဝင်သူတို့ကကင်းလွတ်ခွင့်ရှိတယ်ဆိုအဲ့လိုသွားပြီးတော့သူတို့ကငွေချေးတွေပေးတယ်ရောမအင်ပါယာကိုပတ်စံရှိတဲ့အတွက်ငွေချေးပေးတာတွေရှိတယ်ဒါနဲ့ရောမအင်ပါယာကအစကဘလို့ထင်လဲဆိုရောမအာနာပိုင်တွေကဂျူးခရစ်ယာန်နဲ့တာမန်ဂျူးတွေကအတူတူပဲလို့ထင်တာ။အော်မင်းတို့လည်းဂျူးသူတို့လည်းဂျူးဆိုအတူတူပဲထင်တာ။ဒါနဲ့အဲ့ဒီဂျူးလူမျိုးတွေကဘာပြောလဲဆိုမဟုတ်ဘူး။ကျွန်တော်တို့နဲ့ခရစ်ယာန်တွေကလုံးဝမတူဘူး။ကျွန်တော်တို့ကတဆူဖျားကိုကိုးကွယ်တာ။ဟိုဖွဲ့တွေကသားတော်ယေရှုကိုကိုးကွယ်တာ။ကျွန်တော်တို့နဲ့မတူဘူးလို့ပြောတဲ့အခါမှာအလိုလိုနေရင်းနဲ့ legally ဖြစ်တဲ့เนาะတရားဝင်ဖြစ်တဲ့ဂျူးတွေကနေပြီးတော့တတ်တတ်ဖယ်ခြင်းကိုခံလိုက်ရတယ်။ပုံစရရကဘာဖြစ်လဲဆိုတော့ယောမအာနာပိုင်เนาะယောမအာနာပိုင်စနစ်မှာသူတို့ကအဲ့ဒီခေတ်ကာလမှာဂရိရဲ့ယဉ်ကျေးမှုတွေကအရန်လွန်မိုးပြီးဆိုးမိုးတဲ့အခါမှာကြုံရတဲ့အရာရှိဆိုတော့ယောမတွေကသူတို့ကလက်နက်အင်အားစစ်အင်အားအရန်တောင့်တယ်ဒါပေမဲ့သူတို့မှာကြတော့ဂရိလူမျိုးတွေကိုသူတို့ကဝါမျိုးနိုင်ခဲ့ပေမဲ့ဂရိတစ်ခုလုံးကိုသူတို့ရပေမဲ့သူတို့မရတဲ့အရာကဘာလဲဆိုတော့သူတို့မှာကိုယ်ပိုင်ယဉ်ကျေးမှုတွေမရှိတဲ့အခါမှာစာပေယဉ်ကျေးမှုအမှုပညာပြီးတော့အဆောက်အဦတွေဖျားတွေကအစာအကားစားအဆုံအိုလံပစ်ပြိုင်ပွဲဆိုအိုလံပီယာတောင်ထိပ်ကဇုနဲ့ဖျားကနေပြီးစတင်တဲ့တန်လွင်ခက်လေးကိုအမတ်ပြုတ်ပြီးတော့ယူလာတာအဲ့ဒါကဂရိယဉ်ကျေးမှုတွေကနေဆင်းလာတာဖြစ်တယ်ဆိုတော့အဲ့ဒီအရာတွေကစအကုန်ယူရတဲ့အခါမှာဂရိတွေကသူတို့ကိုပြောလာပြီအမင်းတို့မှာပိုင်ဆိုင်နေဆိုလို့တခုမှမရှိဘူးငါတို့စီကနေပဲအကုန်လုံးအထုအယောင်တွေလိုက်လုပ်တယ်ဆိုပြောတဲ့အခါမှာသူတို့ကစတင်ပြီးယောမအာနာပိုင်တွေကဘာလုပ်လဲဆိုတော့ငါတို့ရဲ့ကိုပိုင်နော်ယောမအင်ပါယာရဲ့ကိုပိုင်ကိုးကွယ်မှုဆိုပြီးသူတို့ကစလုပ်တယ်သူတို့ဘလို့စလုပ်လဲဆိုတော့ Empire Worship လို့ခေါ်တာပေါ့ဘလို့စလုပ်လဲဆိုတော့ယောမ Agreement ကတဲ့သေသွားပြီဆိုရင်တဲ့အဲ့ဒီ Agreement ကဖျားဖြစ်တယ်ဆိုပြီးသတ်မှတ်တဲ့ရင်ချင်းမှုတစ်ခုကိုစတင်တယ်။ဒါနဲ့အဲ့ဒီရုပ်တုကိုလုတ်ပြီးတော့လူတိုင်းကကိုးကွယ်ရတယ်။အဲ့လိုကိုးကွယ်တဲ့အခါမှာသူတို့ကလမ်းသွားလမ်းလာပြီးဆိုရင်သူတို့ရဲ့စကားအတုံးတုံးအပြောအဆိုလေးနှုတ်ခွန်းဆက်တဲ့အရာလေးရှိတယ်။အဲ့ဒါကဘာလဲဆိုတော့ Caesar is Lord လို့ပြောတယ်။ကဲတာကသခင်ဖြစ်ပါတယ်လို့နှုတ်ဆက်တယ်။ အဲ့ဒီလိုနှုတ်ဆက်တဲ့အခါမှာတစ်ဖက်မှာဖြတ်သွားတဲ့သူကသူကဖြတ်သွားရင်းနဲ့မှသူ့ကိုတဆုံပြောက်သူနဲ့မသိတဲ့သူပဲဖြစ်ဖြစ်သိတဲ့သူပဲဖြစ်ဖြစ် Caesar is Lord လို့ပြောရင်သူကလည်းဒီဘက်ကနေ Caesar is Lord ကဲတာကဘယင်ဖြစ်ပါတယ်လို့ပြန်ပြောရတယ်အဲ့ဒီလိုအပြန်လန်နဲ့ပြောရတယ်အကယ်၍တဲ့အဲ့လိုမပြောဘူးဆိုရင် Caesar is Lord လို့မပြောဘူးဆိုရင်နိုင်ငံတော်ပုံကံမှုဖြစ်တယ်ဘာမှမဆိုင်ဘူးနော်ဘာသာရေးနဲ့နိုင်ငံရေးကိုရောရှက်ပလိုက်တာဘာသာရေးနဲ့နိုင်ငံရေးရောရှက်ပြီးဆိုရင်အရန်ကြောက်ဖို့ကောင်းတာအရန်ကြောက်ဖို့ကောင်းတယ်အဲ့ဒါကအဲ့ဒီယောမအာနာပိုင်စနစ်ထရဖြစ်ခဲ့တာဆိုတော့ခရစ်ယာန်တွေကဘာလို့လဲဆိုတော့သူရဲ့ Lord ကစီဇာမဟုတ်ဘူးလေဒီယုတ်တုမှမဟုတ်တာသူရဲ့သခင်ကဘာသူလဲယေရှုဖြစ်နေတာဒါနဲ့ခရစ်ယာန်တွေကဖြတ်သွားလို့ Caesar is Lord လို့ပြောရင်လုံးလုံးမရဘူးအဲ့ဒါခေါ်ထုတ်တယ်အဲ့လူကိုခေါ်ထုတ်တာခရစ်ယာန်တွေကလည်းအဲ့ဒီခေတ်ကာလမှာအုပ်စုလိုက်သွားတတ်တယ်အတူဖျားရှစ်ခိုးတာအဲ့ဒီအုပ်စုမြင်ပြီးဆိုသူတို့ကချောင်းနေတာဒါနဲ့အဲ့လိုခေါ်ပြီးတော့ Caesar is Lord ပြောဟိုတယောက်ကမပြောဘူးဆိုရင်အေးအဲ့ဒါခရစ်ယာန်ပဲအခုခင်မသားအဲ့လိုမေးလိုက်မယ်ဆိုရင်ရပါတယ်ကိုရောရေးပြီးမှပဲအဖြစ်ဝင်ချတောင်းဝင်ပြီးတော့ပြန်လာလိုက်မယ်လုံးဝအပေးယူမလုံးယုံကြည်သူများ No compromise အပေးယူလုံးဝမလုံးအဲ့ဒီလိုပြောတဲ့အခါမှာညှဉ်းပန်းနှိပ်စက်ခြင်းတွေလာပြီးတော့ဘလောက်ထိလဲဆိုတော့တတ်တဲ့အထိတောင်ဖြစ်တယ်နိုင်ငံတော်ပုံကံမှုဆိုပြီးတတ်တဲ့အထိကိုဖြစ်တယ်ဆိုအဲ့ဒီလိုဖြစ်တယ်ပြီးတဲ့အခါမှာနော်အဲ့ဒီယောမအာနာပိုင်းတွေမှာသူတို့ယဉ်ကျေးမှုမှာဖုံမပိုင်းအရန်ရှုပ်ထွေးတဲ့အခါမှာဒီလိုမျိုး temple of prototype တို့မှာဒီလိုဖုံမပိုင်းရှုပ်ထွေးမှုတွေဖြစ်တဲ့အခါမှာတကယ်ယုံကြည်ခြင်းမခိုင်တဲ့သူကအဲ့ဒီဘက်ကိုရောက်သွားတော့ပြန်လွင့်စရာပဲယုံကြည်ခြင်းခိုင်တဲ့သူကလည်းခေါင်းဖြတ်တက်ခံရတယ်အမျိုးမျိုးချင်းတစ်စာကြွေးခံရတယ်မီးရှို့ခံရတယ်အရှင်လက်လက်အရေးကုန်းကိုဆွဲခွာပြီးစုပ်ခံရတယ်ယုံကြည်ခြင်းမခိုင်တဲ့သူကလည်းအဲ့ဒီထဲမှာပြန်လဲချသွားတယ်ဘာဖြစ်လဲဆိုတော့ခရစ်ယာန်ဖြစ်ပြီးဆိုရင်ညှင်းဆဲခြင်းကအရင်ပဲပြင်းထန်တာဖြစ်တယ်နောက်ပူဆိုးတဲ့အရာတစ်ခုကနောက်တစ်ခုရှိတယ်အဲ့ဒါပွဲတော်မင်္ဂလာနဲ့ပတ်သက်ပြီးအရန်အချိန်နေဆိုပါတယ်။ဘာကြောင့်ကျွန်မဒီအရာတွေကိုပြောရလဲဆိုတော့အခုသင်ယုံကြည်သူဖြစ်တယ်ခရစ်ယာန်ဖြစ်တယ်ဆိုတာနော်ဒီအချိန်နေမှာဒီလောက်ကောင်းကြီးခံစားရတာကိုယေရှုတော်မချီးမွမ်းတတ်ဘူးဆိုရင်အဲ့ဒီခေတ်တုန်းကခရစ်ယာန်ဖြစ်ခဲ့တဲ့သူတွေကိုကိုချင်းစားကြည့်ဘလောက်တောင်သူတို့နာကျင်ခဲ့ရမလဲ။ပွဲတော်မင်္ဂလာနဲ့ပတ်သက်ပြီးတော့လဲသူတို့ကိုရှုပ်ထွေးမှုဖြစ်တယ်ခရီးအနေကပါလဲဆိုတော့ပွဲတော်ယူပြီးဆိုရင်ခွက်ကပါလဲအသွေးမုတ်ကပါလဲအသားဆိုတော့အဲ့ဒီချိန်မှာခရီးအနေကတိတ်တိတ်ဆိတ်ဆိတ်နဲ့ဖျားရှစ်ခိုးရတာဖြစ်တဲ့အတွက်လူမမြင်သူမမြင်အောင်တိတ်တိတ်ဆိတ်ရှစ်ခိုးတဲ့အခါမှာယောမအာနာပိုင်နေတို့တချို့ဆက်စုချင်တဲ့သူတွေတို့တချို့ဂျူးလူမျိုးတွေကဒီလိုမျိုးထယံကြားကနေလာချောင်းတယ်လို့ပေါ့အပေါက်လေးကြားတွေကနေလာချောင်းပြီးနားထောင်တဲ့အခါမှာခရီးအနေကပွဲတော်ဝင်တဲ့အခါမှာမုတ်ကအသွေးတိတ်အသွေးပေါ့သူရဲ့အသွေးဖြစ်တယ်သူရဲ့အသားဖြစ်တယ်ဆိုတော့အဲ့ဒါနဲ့သူတို့အရန်ကြောက်သွားတာဟဲ့ခရိယန်တွေကအသွေးတွေတောက်အသားတွေစားနေကြတယ်ဆိုပြီးတော့အရန်ကြောက်ရောဆိုအရန်ကြောက်တဲ့ခါမှာသူတို့ကတခါတည်းပတ်ဝန်းကျင်တွေကိုလိုက်ပြောကောပွဲတော်ကလည်းလူတိုင်းဝင်ရတာမှမဟုတ်တာလာမြည်ကြီးငါကျွေးမယ်လုံးလုံးမရဘူးလေကွာနဲ့ကိုပဲဝင်ရတာလေဟာအသွေးတွေတောက်အသားတွေစားတယ်ဆိုပြီးပတ်ဝန်းကျင်မှာလိုက်ပြောတဲ့အခါမှာခရိယန်ဆိုရင်လူတွေကမုန်းရောပုံမုန်းသွားကောဈေးသွားဝယ်တယ်မလားခရိယန်ဆိုရင်ဈေးမရောတော့ဘူးအလုတ်ရှင်ကအလုတ်ထဲမှာခရိယန်ရှိတယ်ဆိုအလုတ်ထုတ်ပလိုက်ကောပြီးတဲ့အခါမှာခရိယန်စီးပွားရေးလုပ်ငန်းရှင်ဖြစ်တယ်ဆိုရင်သူ့ကိုဘယ်သူမှမရောင်းတော့တဲ့အတွက်ရောင်းဝယ်ဖောက်ကွာမှုမှာဒုက္ခရောက်ပြီးတော့တယောက်တည်းအထီးကျန်သူ့ရဲ့အိမ်တွေကိုမီးရှို့ဖျက်ဆီးတယ်သူ့ရဲ့သားသမီးတွေကိုကြောင်းထုတ်ပလိုက်တယ်ဂဲနဲ့ပေါက်တတ်တယ်အဲ့အိမ်တစ်ခုလုံးကိုကျင်ပြီးတော့နှောက်ချေးပုံပုံစံလှုပ်ချပလိုက်တယ်ဘာလို့တားလဲစီးပွားရေးမှလည်းဒုက္ခရောက်လူမှုရေးမှလည်းဒုက္ခရောက်ညဘက်တွေမှလည်းမအိပ်ရပဲထွက်ပြေးတိမ်းရှောင်ပြီးတော့ကြီးမားတဲ့ဒုက္ခဆင်းရဲခြင်းကိုအဲ့ဒီဗျာဒိတ်နော်ဗျာဒိတ်နှစ်မှထပ်လိုက်တဲ့အခါမှာတိအသိန်းတော်ခုနှစ်ပါးလုံးကပြင်းစွာခံရတဲ့အခြေအနေအဲ့ဒီကာလကိုကြုံတွေ့ခဲ့ရတာဖြစ်တယ်ဒါကြောင့်ငါဤနာမကြောင့်ဆင်းရဲခံ၍အာမလျော့ကြောင့်ကိုငါတိဤတဲ့ခရစ်တော်ကမင်းတို့ရဲ့ဆင်းရဲခံရတဲ့အရာအဖို့ခပေးခြင်းခံရတဲ့အရာကိုငါတိပါတယ်တဲ့ဆိုတော့လောက်တဲ့အရာပေါ်မှာသူတို့ရဲ့ကြိုးစားမှုကြင်ကြံခြင်းအဖို့ခပေးခြင်းဆင်းရဲခံရခြင်းတွေပေါ်မှာချီးမွမ်းပြီးတဲ့အခါမှာဘုရားကနောက်တစ်ဆင့်ထပ်တက်တယ်အဲ့ဒါကသူတို့ရဲ့လိုအပ်ချက်ပေါ်မှာပြည့်တင်ခြင်းနဲ့ပတ်သက်ပြီးဆက်လာတာဖြစ်တယ်။ပိုင်ငယ်လေးကိုကျွန်တော်တို့ဒီလိုကဖတ်ရအောင်။သို့တော်လည်းသင်သည်ရှေးဥစွာသောချစ်ခြင်းမေတ္တာလျော့ပြီးဟုသင်၌အပြည့်တင်စရာရှိ၏။ဒီထဲမှာဘာတွေ့ရလဲဆိုရှေးဥမေတ္တာလျော့တယ်။တနည်းအားဖြင့်ကနဦးမေတ္တာကိုလျော့ခြင်းဖြစ်တယ်။အဲ့ဒါကဘာကိုပြောလဲဆိုတော့ဖယားကိုချစ်တဲ့ချစ်ချင်းမေတ္တာလျော့တာဖြစ်တယ်။ပြောင်းလဲခါဆမှာတော့ဟာယေရှုနဲ့ပဲအတူသွားမယ်ယေရှုနဲ့ပဲအတူလာမယ်။ခရစ်ယာန်၄-၅နှစ်လောက်ဖြစ်လာတဲ့အခါမှာအဲ့လိုရှိသေးလား?မရှိတော့ဘူး။မရှိတော့ဘူး။ခါရဲအစကတော့အင်္ဂလိပ်သွားမယ်ဆိုတော့ဟာပြည်သူယဉ်ပြင်မှာဘလောက်ပဲဝင်ငါရဝင်ငါရနောက်ပိုင်းကျတော့ပြည်သူယဉ်ပြင်မဟုတ်တော့ကိုကိုယဉ်ဝင်ဖြစ်သွားတာ ကိုကိုရင်ခွင်နေဖြစ်သွားပြောင်းလဲခါစားမှာဟာ no bible no breakfast စာသားအကြီးကြီးနဲ့ရေးထားတာစာအုပ်တောက်တောင်မကုန်ဘူးဆယ်ရွက်တောင်မပြည့်တော့ဘူးအဲ့ဒါ breakfast ကော lunch ကော dinner ကော supper အကုန်ပြီးသွားတာတော့မဖတ်တော့ဘူးဘာဖြစ်သွားတာလဲချစ်တဲ့မြတ်တာတွေယော့သွားတာချစ်တဲ့မြတ်တာတွေယော့သွားတာဟာခရစ်တော်အတွက်ဆိုအသက်ကိုပဲပေးရပေးရငိုလိုက်တာသူ့လောက်ငိုတာသူပဲပြားเจ้าနောက်ပိုင်းပြန်ထွက်သွားရင်ပောက်ကဲရလောက်တာလဲသူပဲအဲ့လိုမဖြစ်အောင်ဆိုရှင်ဦးမြတ်တာယော့တဲ့အရာတွေကိုတဲ့ပြန်ပြီးတော့နှိုးဆော်ပါအောင်တဲ့ထမင်းနေ့တိုင်းစားလားအနေ့တိုင်းစားရင်လက်မြောက်ပြပါအောင်အော်ဟုတ်ပြီလက်ချလို့ရပြီစမ်းစားနေ့တိုင်းဖက်လာဖိုင်လက်မြောက်ပြပါကဘာဖြစ်သွားလဲမသိဘူးနော်အကျော်ကတ်သွားတိုင်းမှာဆရာဘုရားကိုချစ်တဲ့မြစ်တာကယော့တယ်တဲ့နောက်မြစ်တာကဘာရှိလဲဆိုအချင်းချင်းချစ်တဲ့မြစ်တာပါယော့တာနော်ဘုရားကိုချစ်တာယော့ရင်အချင်းချင်းလည်းယော့တယ်ဘုရားကိုချစ်တာတိုးရင်အချင်းချင်းကိုလည်းချစ်တယ်မမြင်ရတဲ့ဘုရားကိုချစ်နိုင်ရင်မြင်ရတဲ့သူကိုလည်းချစ်နိုင်တယ်မမြင်ရတဲ့ဘုရားကိုမေ့ပြီးမချစ်နိုင်မှတော့မြင်ရတဲ့သူကိုဘယ်လိုချစ်နိုင်မှာလဲဒါဆိုလူကိုချစ်တဲ့အရာကယော့လာပြီးဆိုရင်ဘာဖြစ်လာလဲဆိုတော့လက်ဖက်တော့ဝိုင်းနေဖြစ်လာတယ်အတင်းဝိုင်းနေဖြစ်လာတယ်။နေသေးဦးဆရာကတော့အကြောင်းကြားပြီးပြီလားလာခဲ့ငါအိမ်လာခဲ့ငါပြောပြမယ်။ဘာမှမလုပ်နဲ့နေနေလူပဲလာခဲ့နေမိသားစုပဲခေါ်လာခဲ့သူတို့က one cell group ဖြစ်သွားတာအဲ့မှာအတူတူမဟုတ်လို့စာရင်းနဲ့မျက်ရင်ရှက်ရည်ပြောလာကြတာ။ဆိုအသိတော်တွေမှပြန်ကြည့်တဲ့အခါမှာဖြစ်တတ်တဲ့အရာတွေဒီတယောက်ရဲ့မကောင်းချောင်းကိုဟိုတယောက်ကသိတယ်။ဘာကြောင့်လဲနောက်တယောက်ကပြောပြထားလို့အဲ့လိုဖြစ်နေတာဆိုအသင်းတော်မှာချစ်တဲ့မြတ်တာကယော့လာတယ်အေးဖက်အသင်းတော်အဲ့ဒီပြဿနာကိုကြုံရတာဖြစ်တယ်သူယော့တယ်ဖယားကိုချစ်တဲ့မြတ်တာကိုယော့တယ်လူကိုချစ်တဲ့မြတ်တာကိုယော့တယ်ဒါဆိုရင်ဒီအရာကကိုကိုကိုပြန်မေးကြည့်ရအောင်ငါကဖယားကိုချစ်တဲ့မြတ်တာယော့လားသူများသောမပြောနဲ့ကိုထဲမှာကိုပြန်မေးကြည့်လူကိုချစ်တဲ့မြတ်တာရောယော့လားအိမ်သားတော်မှာတခါတခါမျက်နှာချင်းမဆိုင်ခြင်းဘူးယော့လာဒါဆိုရင်ယော့နေတယ်ဆိုရင်သင်ကအေးဖက်အသင်းတော်ကဲ့သို့သောအသင်းတော်ဖြစ်နေတယ်ဒါဆိုဘုရားသခင်ကသင်ကိုပြောနေတာဖြစ်တယ်ဘာငယ်ငါမှာထိုးချောက်သင်သည်မွေယော့မီအရင်နေရာအရက်ကိုအောင်းမီလော့နောင်တရလော့ရှေးဦးစွာသောအချင်းကိုချင့်လော့သို့မဟုတ်သင်ရှိရသောငါသည်အလင်းမြန်လာမီနောင်တမရရင်သင်၏မိခွက်ကိုနေရာမှရွှေ့မီနောင်တရပါတဲ့တနည်းအားဖြင့်ပြန်ပြင်းပါတဲ့ကြော်ရတဲ့အားလုံးကိုပြန်တက်အောင်လုပ်ပါတဲ့အဲ့ဒီလိုမဟုတ်ဘူးဆိုရင်နဲ့မင်းရဲ့အသက်တာကနောက်ဆုံးအေးခဲသွားမယ်တဲ့အဲ့ဒါကဘယ်လိုခေါ်လဲဆိုတော့ autopase တံပူခတ်တယ်လို့ခေါ်တယ် autopase တံပူခတ်တယ်ဆိုရဲအရာကပါလဲဆိုတော့ conscious ပေါ့သူရဲ့ခံစားချက်ဘာမှမရှိတော့ဘူးချစ်တာလည်းမဟုတ်တော့ဘူးမုန်းတာလည်းမဟုတ်တော့ဘူးပြားဆောင်သွားလာဆိုတော့သွားတယ်ဆိတ်လှရှားလာဆိုတော့မလှရှားဘူးဆဲသွားလာဆိုတော့သွားတယ်ဝမ်းမြောက်လားဆိုတော့မဝမ်းမြောက်တော့ဘူး။ဘာဖြစ်လဲဆိုအလုတ်သဘောမျိုးပဲဖြစ်သွားတယ်။အိမ်တော်တစ်ခုမှာချစ်တာလည်းမဟုတ်တော့ဘူး၊မုန်းတာလည်းမဟုတ်တော့ဘူး။ကိုယ့်ရဲ့ခင်မွန်းတဲ့ကိုယ့်ရဲ့ဇနီးတဲ့ကိုဘာခံစားချက်မှမရှိတော့ဘူးဆိုအဲ့ဒါကြောက်စရာကြီးနော်။အရန်ကြောက်ဖို့ကောင်းတဲ့အခြေအနေဖြစ်သွားပြီ။ဒါကြောင့်ပြောပြစီအဲ့ဒီဖယားကိုချစ်တဲ့စိတ်ဖယားကိုချစ်တဲ့မေတ္တာအရင်နေရာအရက်ကိုပြန်ပြီးတော့သွားပါတဲ့။အဲ့ဒီလိုမဟုတ်ဘူးဆိုရင်နဲ့မင်းရဲ့မိခွက်ကိုရွှေ့လိုက်မယ်တဲ့။မိကွက်ရွှေ့ခြင်းဆိုတာဘာကိုပြောလဲဆိုတော့ဝိညာဉ်ပိုင်းဆိုင်ရာမှာဗိသိက်ရွှေ့ခြင်းဖြစ်တယ်။ဒါကြောင့်နှုတ်ကွက်တော်ထဲမှာပြန်ကြည့်တဲ့အခါမှာရှောလူကိုကြည့်တဲ့အခါမှာရှောလူကဣသရေလတစ်မျိုးသားလုံးထဲမှာအရင်ဦးဆုံးရှင်ဘုရင်ဖြစ်တယ်။တကယ်တမ်းသူကဘုရင်ဖြစ်ပုံမထိုက်တန်ဘူး။ဘာကြောင့်ဘုရင်ဖြစ်ပုံမထိုက်တန်ဘူးလဲဆိုတော့ဗိယမင်အနွယ်သည်ယူဒအနွယ်ကရှင်ဘုရင်ဖြစ်ရမှာဗိယမင်နဲ့ဘာမှမဆိုင်ဘူး။ဗိယမင်ကဣသရေလအနွယ်အားလုံးထဲမှာနောက်ဆုံးအသေးဆုံးအငယ်ဆုံးအယုတ်ညံ့ဆုံးပဲ။သူကဘာမှမရှိဘူးသူ့လူစုကအစ။တကယ်ဖြစ်ရမှာအင်အားအကြီးဆုံးယူဒအနွယ်ရှင်ဘုရင်အမျိုးဖြစ်ရမှာ။ဒါကြောင့်ယူဒတို့ရဲ့ရှင်ဘုရင်ဆိုပြီးအဲ့အနွယ်ကဖြစ်ရမှာ။ဒါပေမဲ့ပထမဦးဆုံးရှင်ဘုရင်ဖြစ်တာကဗိယမင်အနွယ်ကနေဖျားကောင်းချီးပေးတာ။ဒါမဲ့အဲ့ဒီရကိုမထိန်သိမ့်တတ်တဲ့အခါမှာသူဘာဖြစ်လဲဆိုတော့ဖယားကနော်ရန်သူတွေကနေတိုက်တဲ့အရာအားလုံးကိုရှင်းရှင်းဖြတ်စည်းပါလို့ပြောတဲ့အခါမှာတခါလေရှောလူကမဖြတ်စည်းဘူးယူလာတယ်။ဒါနဲ့ဖယားကမေးတယ်မင်းဘာလို့ယူလာတာလဲ။မဟုတ်ဘူးကျွန်တော်အတွက်မဟုတ်ပါဘူးကိုရောကိုကိုွယ်ဖို့အတွက်ယူလာတာ။စကားကိုပလီပလဲတွေပြောနေတယ်။နော်နှုတ်ဝင်တဲ့တွေကိုသူကနင်ထုတ်တယ်။ပြီးတော့ဖယားကနေလွယ်တဲ့အခါမှာအဲ့ဒီသူနင်ထုတ်တဲ့နှုတ်ဝင်တဲ့တွေကိုပဲပြန်မေးတယ်။ဖယားမလုံနဲ့ဆိုရဲအရာရစ်မပူစော်နဲ့ဆိုရဲအရာတွေကိုလှုပ်တယ်ဖယားကိုစန့်ကျင်ဘက်ပြုတ်တဲ့အခါမှာရှောလူရဲ့အသက်တာမှာနောက်ဆုံးမှာမိကွက်ရွှေ့ခြင်းခံရတယ် ဒါကြောင့်ရှောလူရဲ့အသက်တာကိုပြန်ကြည့်တဲ့အခါမှာနောက်ဆုံးမှာ suicide လုပ်ပြီးတည်သွားတာနော်သူများသူ့ကိုတတ်တာမဟုတ်ဘူးတိုက်ပွဲမှာသူကမြားတန်ရာရတယ်ဒါပေမဲ့မသေးသေးဘူးရှင်နေရှင်တဲ့အခါမှာသူ့ရဲ့လက်နက်ဆောင်လူတွေကိုငါ့ကိုတတ်လိုက်ပါရန်သူတွေကငါ့ကိုမိသွားတယ်ဆိုရင်အဲ့ဒီရန်သူတွေကငါ့ကိုအမျိုးမျိုးညှဉ်းပန်းနှိပ်စက်တော့မှာဒါကြောင့်ငါ့ကိုတတ်လိုက်ပါလို့ပြောလက်နက်ဆောင်လူလင်ကသူ့သခင်ဆိုတော့ကျွန်တော်မတက်ပြအစင်းနဲ့ကျွန်တော်မလုပ်ပြအစင်းနဲ့အေးအဲ့ဒါဆိုရင်မင်းကဓာတ်ကိုထောင်တာငါဓာတ်ကိုထောင်တာကိုကခါတယ်ထောင်တာတဲ့အခါမှာရှော့လူဘာလုပ်လဲသူ့ကိုသူ suicide လုပ်တာအဲ့ဒီဓာတ်ပေါ်မှာကိုခန္ဓာကိုသူကပစ်ချပြီးတော့တတ်တည်သွားတာဖြစ်တယ်အဲ့ဒါ suicide ဖြစ်တယ်ဘိတ်သိပ်ရွှေ့သွားတဲ့အခါမှာဖခင်ရဲ့လက်တော်ပါရွှေ့သွားတယ်။အဲ့ဒီဘိတ်သိပ်ပါရွှေ့ုံသာမကဖခင်ရဲ့မျက်နှာတာကိုယေရှုပြုခြင်းကိုဘုန်းတော်ကိုချီးမြှောက်ခြင်းကိုကောင်းချီးမင်္ဂလာကိုအားလုံးရွှေ့သွားတယ်။ဒါဆိုမိသားစုများနှုတ်ဘတော်ကကျွန်ုပ်ချေရှင်းမှာမိခွက်ဖြစ်ပြီးကျွန်ုပ်လန်ခီကိုလင်းစေတယ်တဲ့။အဲ့ဒီမိခွက်ကအလင်းမပေးတော့ဘူးရွှေ့သွားပြီဆိုကြတဲ့ကအလင်းမရှိတော့ရင်မှောင်မိုက်ပဲဖြစ်တော့မှာပေါ့။ဒါဆိုဘိတ်သိပ်ကအရန်ရေးကြီးတာဖြစ်တယ်။ဆိုတော့မင်းအဲ့ဒီနေရာကိုပြန်မလာဘူးဆိုရင်နဲ့မိကွက်ရွှေ့ပြီးဆိုရင်ဘုရားသခင်မသုံးတော့ဘူးနော်ဘုရားမသုံးဘူးဆိုရင်တော့ဘေးထိုင်ပုပြီးတော့ပြောတဲ့သူပဲဖြစ်သွားတတ်တယ်ဆိုတော့အေးဖတ်တဲ့တော့ကိုပြန်လာပါတဲ့အရှင်နေရာကိုပြန်ပြီးတော့တည်လိုက်ပါအောင်နဲ့အချမအရင်စိတ်ဝင်စားတယ်အေးဖတ်တဲ့တော့ပြန်လာလားဘုရားတတိပေးတယ်လေပြန်ရောက်လားကျွန်မအရင်စိတ်ဝင်စားတယ်နဲ့ကျွန်မအသိတော့တမိုင်းကြောင်းနေကျွန်မလေးလာချီတဲ့အခါမှာအေးဖတ်တဲ့တော့ဖျားတတိပေးတယ်အသင်းတော်ခုနှစ်ပါးစလုံးမှာဖျားတစ်မျိုးစီပြောပါတယ်တတိပေးတဲ့အသင်းတော်တွေလည်းအများကြီးပဲပြန်ကြည့်တဲ့အခါမှာအေးဖတ်အသင်းတော်ကဖျားစီပြန်လာလားဆိုတော့ပြန်မလာဘူးတတိပေးခြင်းကိုလက်မခံတဲ့အခါမှာဘာဖြစ်လဲဆိုတော့အေးဖတ်အသင်းတော်ရဲ့တမိုင်းကြောင်းကိုပြန်ကြည့်တဲ့အခါမှာနောက်ဆုံးမှာပျက်စီးသွားတယ်ပြောရမယ်ဆိုတော့ဘဝပြတ်သွားတယ်ပေါ့အေးဖတ်အသင်းတော်ကဆိုတော့ဘလို့စတင်ပြီးတော့ပျက်စီးသွားလဲဆိုတော့ဖျားကင်ကလုံလိုက်တစ်ချက်တည်းပဲနော်အများကြီးလှုပ်ရှားမလို့သူတစ်ချက်ကလေးတောက်လိုက်တာနဲ့အားလုံးကလွင့်သွားမှာအေးဖတ်မျိုးကတင်မောစိတ်ကမ်းမျိုးဖြစ်တဲ့အခါမှာအဲ့ဒီစိတ်ကမ်းမျိုးမှာရောင်းဝယ်ဖောက်ကားမှုနဲ့အောင်မြင်နေတာဒါပေမဲ့ဘာဖြစ်လဲဆိုဖခင်လှုပ်လိုက်တဲ့အခါမှာတစ်ချက်တည်းပဲအဲ့ဒီစိတ်ကမ်းအားလုံးကတောင်ထွန်းလာတယ်တင်မောကြီးတွေစိုက်ကလို့မရတော့ဘူးတင်မောတွေလာလို့မရတော့ဘာဖြစ်တာလဲတင်မောတွေလာလို့မရတော့ရောင်းဝယ်ဖောက်ကားမှုလှုပ်လို့မရလှုပ်လို့မရတော့စီးပွားရေးတွေကကျတယ်အဲ့လိုကျတဲ့အခါမှာဘာဖြစ်လဲဆိုတော့လူတွေကစီပွားရေးကြတဲ့အခါမှာငကိုကလေးကမှတောင်းနဲ့တောင်းမချစ်တာစီပွားရေးလဲကြလဲကြအောင်ငါတို့တခြားနေရာရွှေ့မယ်ဆိုဖြစ်ကုန်ကြအောင်အမန်တကယ်ကချစ်တယ်ဆိုရင်သူကခက်ခဲခြင်းတွေထဲမှာတော့မှနေတယ်နော်ကျောတို့မြန်မာလူမျိုးတွေဒုက္ခရောက်တယ်ပေမဲ့လဲချိန်မေးပြီးတော့မိသားစုတွေဖတ်တွယ်ပြီးနေကြသလိုပေါ့ချစ်တယ်ဆိုရင်တန်ရောစင်ကြောင့်နေခဲ့သေးတယ်ဒါပေမဲ့မချစ်တဲ့အခါမှာထွက်ပြေးဖို့ပဲအားလုံးစဉ်းစားတယ်။နင်ကတောင်သွားရင်ငါကမြောက်သွားမယ်။နင်ကအရှိသွားရင်ငါကအနောက်သွားမယ်။နင်နဲ့ဝေးတဲ့နေရာကိုသွားမယ်ဆိုဖြစ်သွားတယ်။ပြဿနာကဘမဖြစ်တာလဲ။အဲ့ဒီချစ်ချင်းမြတ်တာယော့ချင်းအပေါ်မှာပဲပြဿနာကပြန်ဆသွားတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဘုရားတတ်တာမှာတကယ်ဖယားကနဲ့အတူဖယားကိုချစ်ချင်းမြတ်တာလူကိုချစ်ချင်းမြတ်တာကအရှိန်ဟုန်နဲ့သွားတတ်ဖို့ရန်အတွက်လိုအပ်တယ်။နော်ဆရာဆိုသူကကျွန်တော်တို့ရည်စားအချိန်တွေမှာတော့ဆရာပြောမယ်နော်။ကဒုထောက်အောင်ပြီးတော့ဘယ်ကအတန်တွေထွက်လာလဲမသိဘူးသူမှာတော့ဘာမှမရှိဘူးတဲ့ဒါပေမဲ့အမှုတော်ဆောင်ကိုအမှုတော်ဆောင်ကဘလို့တင်တောင်းနိုင်မှာလဲနော်တော်သေးတယ်ကျမကျေးဇူးတော်ပဲကချင်လူမျိုးမဟုတ်တာကချင်လူမျိုးဆိုမလွယ်ဘူးသူတင်တောင်းရမှာသူမှာတော့ဘာမှမရှိဘူးတဲ့ဒါပေမဲ့သူ့တကယ်ချစ်တယ်ဆိုရင်သူ့ဘဝထဲကိုဝင်လာခဲ့ပါကျေးဇူးတော်ပဲကျမကအေးဖက်အသင်းတော်မဟုတ်ဘူးအေးဖက်အသင်းတော်မဟုတ်ဘူးအဲ့ဒုက္ခတွေကိုတိလျက်နဲ့ဝင်သွားတာချစ်ချင်းမြတ်တာကပဲခေါ်ဆောင်သွားတာဖြစ်တယ်ဒါကြောင့်အေးဖက်အသင်းတော်ဘာဖြစ်လဲဆိုတော့ချစ်ချင်းမြတ်တာမရှိတော့ပူဆိုးသွားတယ်တကယ်သာမြတ်တာရှိတယ်ဆိုရင်အဲ့ဒီမြတ်တာထဲမှာကြံ့ကြံ့ခံပြီးတော့အရင်နေရာအရက်ကိုပြန်တီမာဖြစ်တယ်ဒါဆိုမိသားစုများကျောရဘွားတတ်တာဒီတင်ဖျားကိုချက်တယ်ဆိုတာအုံနောက်နဲ့ချက်တာလားနှလုံးသားနဲ့ချက်တာလားတကယ်ဝိညာဉ်ထဲကချက်တာလားတကယ်နောင်တပြန်ရပြီးတော့ဖျားနောက်ကိုပြန်လိုက်ဖို့ရန်အတွက်ဆုံးဖြတ်ချက်ချလားတခါတည်းအသင်းတော်တွေကဘာဖြစ်တက်လဲဆိုတော့လူထက်မူကိုတန်ဖိုးထားတယ်လူထက်မူကိုတန်ဖိုးထားတော့မူတော့ရတယ်လူတော့ပျောက်သွားတယ်လူကအရင်ဖြစ်ရမှာလူပြောက်ပြီးမူပဲရတော့စာအုပ်ကြီးနဲ့အသင်းဥစရာပဲကြံခဲ့တော့တယ်။အ အတင်းသူတင်းသားတွေမရှိတော့ဟဲ့နေဖုံမပိုင်းဖြစ်တာလားထွက်အတင်းတော်ကနေခိုးတာလားထွက်အတင်းတော်ကအမေတကယ်ကအတင်းတော်ကအချောင်းမျိုးမျိုးချောင်းသူ့ရဲ့เนาะ institution လို့ခေါ်တဲ့ဖွဲ့စည်းပုံအခြေခံရထုတ်လိုက်ရတယ်ဆိုရင်တော့မှဘာလို့ရလဲဆိုတော့ဝိညာဉ်သဘောအရပြန်ပြီးတော့သူ့ကိုပြုစုရတယ်ပြုစုရတယ်အဲ့ဒါမှဖခင်နှလုံးသားလို့ခေါ်တယ်အဲ့လိုမဟုတ်ပဲနဲ့အတင်းတော်ကလူတွေရဲ့အပြစ်ကိုပဲထောက်ထောက်ထောက်ပြီးတော့เนาะဖះเจ้ามาลาเนတော့နင်းပွဲတော့မစားနေတော့နင်းကသူ့ကိုကျင်လိုက်သူ့ရဲ့အဖြစ်တွေအားလုံးကသူ့ကိုစီရင်လိုက်ဆိုဖြစ်လာတဲ့အခါမှာကြာတော့ဘာဖြစ်လာလဲဆိုတော့အသင်းတော်ကိုတက်ရမယ့်အချိန်မှာလူကဖះเจ้าသွားတယ်အသင်းတော်သွားတယ်လို့မခံစားရဘဲနဲ့တရားရုံးရောက်တယ်လို့ခံစားရတယ်အဲ့ဒါသတိထားဖို့လိုအပ်တယ်များစွာသောယုံကြည်သူတွေသူတို့ကိုပြစ်လိုက်တယ်မလာနဲ့တော့ကျွန်မကိုအသင်းတော်ကနှင်ချလိုက်တယ်ဟုတ်တယ်ပြုစုလားမပြုစုဘူးပို့ဆိုးသွားမယ်လေသူရဲ့ဝိညာဉ်ကစัจ java လာတလုံးထက်မကတန်မိုးရှိတယ်။သူ့ကိုပြန်ပြီးတော့ပြုစုတတ်ဖို့ရန်အတွက်လိုအပ်တယ်။ဒါကြောင့်ကျွန်တော်တို့အသင်းတော်မှာလာပါတဲ့မှာဘလို့အချင်းတွေပဲဖြစ်နေပါစေဘလို့ဒုက္ခတွေပဲရောက်နေပါစေလာခဲ့ပါ။ဖခင်နဲ့မိတ်ဆက်တယ်ဆိုရင်သင်ရဲ့အသက်တာမပြောင်းလဲပဲနဲ့မနေဘူး။ဖခင်ကသင်ကိုစကားပြောမှာဖြစ်တယ်။သူ့ကိုထူးခြားတဲ့အသက်တာကိုရရှိမှာဖြစ်တယ်။ဒါကြောင့်အေဖတ်အသင်းတော်ကိုနာမည်တက်လိုက်တယ်မချစ်တတ်သောအသင်းတော်မချစ်တတ်အငယ်6ကိုကျွန်တော်တို့အတူတူကြည့်အောင်သို့တော်လဲငါမုန်းသောနီကောလာတပည့်တော်၏အချင်းကိုသင်သည်သင်လဲမုန်းသည်ဟုပြောစရာရှိ၏နီကောလာပြောကြည့်ပါဦးနီကောလာနီကောလာဆိုတဲ့အရာကအယူဝါဒဖြစ်တယ်နီကောလာဆိုတာလူနာမည်လည်းဖြစ်ပါတယ်သူကအန်တီယုတ်မြို့ကဖြစ်တယ်သူကဒီကန်စ်တယောက်သင်းထောက်တယောက်လည်းဖြစ်ခဲ့ပါတယ် so english မှာနီကောလာကိုဘယ်လိုခေါ်လဲဆိုတော့ Nicolaitan လို့ခေါ်တယ်ဒီစကလုံးလေးကဂရိစကလုံးနှစ်ခုကိုပေါင်းဆက်ပြီးတော့ပြောထားတာဖြစ်တယ်ဂရိရဲ့အတိတ်ဘယ်ကနီကိုနော်နီကိုလိုက်တဲ့ရဲ့စကလုံးလေးကဘယ်ရလာလဲဆိုတော့နီကိုလက်ကနေပြီးတော့လာတာဖြစ်တယ်နီကိုဆိုတဲ့အတိတ်ဘယ်ကသူက victorious အောင်မြင်တဲ့သူနောက်မှ less ဆိုတဲ့အတိတ်ဘယ်လေးက people လူအများကိုပြောခြင်းဖြစ်တယ် victorious over the people လူတွေကိုအောင်မြင်တဲ့သူအောင်နိုင်တဲ့သူဆိုတဲ့အတိတ်ဘယ်ဖြစ်တယ်ဒါမဲ့တခုထူးခြားချက်ကဘာဖြစ်လဲဆိုတော့အဲ့ဒီလူတွေကိုအောင်မြင်တဲ့အရာကဝိညာဉ်သဘောမျိုးမဟုတ်ဘဲနဲ့လူတွေကိုလွှမ်းမိုးချုပ်ကန်ပြီးတော့ကြိုးကန်ပြီးတော့အောင်မြင်တဲ့ပုံစံဖြစ်နေတယ်။ဒါဆိုရင်နီကိုလာရဲ့ဝါဒနဲ့အုပ်ချုပ်တာနဲ့ဖခင်ရဲ့ဗိသိမ်းနဲ့အုပ်ချုပ်တာလုံးဝမတူပါဘူး။နီကိုလာရဲ့ဝါဒနဲ့အုပ်ချုပ်တဲ့အရာကသူကဘယ်လိုလဲဆိုတော့ငါကိုအာမခံနဲ့ငါကဖခင်လူငါကိုမစော်ကားနဲ့တမလာနဲ့ပုတ်ချမယ်ဆိုတာကြီးပဲ။အဲ့ဒါနီကိုလာဘာကိုပြောတာလဲကြောက်ချင်းနဲ့အုတ်ချုပ်တာနီကောလာဖြစ်တယ်ကြောက်ရွံ့ချင်းနဲ့ပဲပြောအောင်မှာကြောက်တယ်လုံးအောင်မှာကြောက်မယ်အဲ့လူရဲ့အရေးချင်းဘာမှမပေါ်လာတော့ဘူးဆုံးမမယ်ဆိုတဲ့အရာနဲ့ပဲသူ့ကိုပြောတာဖြစ်တယ်အဲ့ဒါနီကောလာဖြစ်တယ်ဆိုတော့ဖယားသင်ကကျမတို့ကိုနော်ဖယားသားသမီးဖြစ်ခွဲကန့်ထားတဲ့အခွင့်ထူးကန်မိသားစုတွေဖြစ်တယ်ဒါပေမဲ့အတူတူချင်းအတူတူတောင်မှနီကောလာဝါဒသည်သူ့ကိုကြောက်ရွံ့ချင်းနဲ့ပဲဖြတ်တန်းပြီးတော့ဖယားလူဖယားလူဖယားလူဆိုတဲ့အရာနဲ့ပဲကင်ထုတ်ပြီးတော့ပြောရမယ်ဆိုရင်တော့ချင်းချောက်ချင်းကိုခံစားရတာဖြစ်တယ်ဒါဆိုနီကိုလာနဲ့ဝါဒနဲ့အုတ်ချုပ်တာနဲ့ဖယားပိတ်သိမ့်နဲ့အုတ်ချုပ်ကလုံးဝမတူဘူးเนาะတရက်တော့ကျွန်တော်တို့မန္တလေးကိုသွားတဲ့အခါမှာမန္တလေးအတင်းတော်မှာ worship leading ကိုဦးဆောင်တဲ့အခါမှာကျွန်မနဲ့အတူပေါ့ဒီ worship leader တယောက်ပါတာပေါ့သူကအစကတော့အဆိုးတော်ဖြစ်တယ်သူကိုပြုစုပေးပါဆိုပြီးတော့သူက request လုပ်လာတာပေါ့ကျွန်တော်ဖယားကိုအရန်ချစ်တယ်ဖယားကိုအရန်စားငတ်တယ်ဟုတ်ပြီသူကိုပြုစုပေးပါ worship leader ဖြစ်ဆွဲခေါ်ပြီးတော့တင်ပေးတယ်တနေ့တည်းလဲကြောက်ကမန္တလေးမှာဥဆောင်နေမှာ prison worship ဆိုရင်နေမှာကိုကိုွယ်ရင်နေမှာသူလဲဆိုပြီးတော့ worship ကမပြီးသေးဘူးဆရာကအဆုံးသတ်ဖို့တက်လာချိန်ပဲရှိသေးတယ်။ microphone ကိုကောက်ကနေကောက်ချပြီးအောက်ကိုဆင်းပြီးတော့ခြေတမလင်းခွေထိုင်ပြီးတော့ဖုန်းကိန်းဆော့နေတာ။အတကယ်တော့ကျမဟိုကပြောတာမတကယ်ဖြစ်နေတာ။ဒါနဲ့ကျမပြောတယ်ကျမသွားတော့ဒီလိုမျိုးလေးတော့မလုပ်သင့်ဘူး။ကျမကြမ်းကြမ်းတမ်းတမ်းမပြောပါဘူးချူချူတသားပဲ။သူကနူးညံ့စွာနဲ့ပဲပြောတာဖြစ်တယ်။one by one ပြောတာဖြစ်တယ် public ပြောတာမို့ public ပြောရင်သူများကိုရှက်ခွဲခဲ့တယ်လို့ခေါ်တာတနေ့ one by one ပြောတဲ့အခါသူဘာပြောလဲဆိုကျွန်တော်ကိုလာမပြောနဲ့တဲ့ဖခင်ပဲကျွန်တော်ကိုပြောမယ်ဘယ်သူမှပြောပိုင်ခွင့်မရှိဘူးသူကဘာထင်လဲဆိုတော့သူ့ကိုအုတ်ချုပ်တယ်ဒါနီကောလာဝါဒလို့ခေါ်ထင်နေတာမဟုတ်ဘူးနော်ဝိညာဉ်ပိုင်းဆိုင်ရာမှာတင့်ကိုတွန်တင်ပေးတယ်ဆိုတဲ့အရာကတင့်ကိုဆွဲချတာမို့တင့်ကိုနောက်တစ်ဆင့်ကောင်းအောင်ပြုပြင်ပေးနေတာတင့်ကိုပုံသွင်းပေးနေတာဆိုတော့ကျုပ်ကလည်းသူကဘလို့ထင်လဲဆိုတော့နီကောလာဝါဒနီကောလာဝါဒမှာသူကပါလဲဆိုကြောက်ရွံ့ခြင်းနဲ့အမြဲထဲ့ပေးပြီးတော့သူကချုပ်ကင်ခြင်းနဲ့အမြဲပါတယ်။သူကဖျားတပည့်မွေးတာမဟုတ်နီကောလာဝါဒတိကိုယ့်ရဲ့တပည့်ကိုကိုယ်မွေးတာဖြစ်တယ်။ဒါပေမဲ့ဖျားပိတ်သိတဲ့သူကတော့ဖျားကိုညှို့ပြပြီးဖျားလူဖြစ်ပေါ်ရန်အတွက်သ ုံတင်ပေးတာအဲ့ဒါဖရာလို့ဖြစ်တယ်ပြီးတော့နီကောလာဝါဒဆိုတာနီကောလာဝါဒထဲမှာမိမိအရေးချင်းအောင်တိမ်မြုပ်သွားတယ်ဒါပေမဲ့ဖရာပိတ်သိတဲ့သူကကျတော့ကိုယ့်ရဲ့အရေးချင်းကိုဖော်ထုတ်ပြီးတော့ကိုယ့်ကိုဆွဲခေါ်ပေးသွားတာဖြစ်တယ်ဒါကြောင့်နီကောလာဝါဒနဲ့တော့ဖရာပိတ်သိခြင်းမတူဘူးမောရှေလည်းအုပ်ချုပ်တာပဲကောရဒါသန်အဘိရန်တို့လည်းသူတို့အုပ်ဆိုးတဲ့သူရှိတာပဲဒါပေမဲ့အုပ်ဆိုးပုံချင်းမတူဘူးမောရှေကဖရာကိုညွန်ပြပြီးဆွဲခေါ်ပေးတာဟိုဘက်ကကျတော့အဲ့လိုမဟုတ်ပဲနဲ့သူတို့ရဲ့လူအဖြစ်သိမ်းသွင်းပြီးတော့ပြန်ပုံကန်ခြင်းကိုသွားတာဖြစ်တယ်မတူဘူးနော်နီကောလာဝါဒနဲ့ဖရာပိတ်သိခြင်းမတူဘူးဒါကြောင့်နော်အသင်းတော်တွေမှာပြန်ကြည့်တဲ့အခါမှာငါသိုးငါလူငါဥစ္စာငါပိုင်ဆိုင်နေဆိုတာလုံးဝမရှိပါဘူးကျောတို့ပိုင်တဲ့သိုးဆိုတာမရှိဘူးအလုံးကဖရာရဲ့သိုးတွေပဲဖြစ်တယ်ဒါကြောင့်ငါလူဆိုပြီးတော့လဲလုံးလုံးမရဘူးအဲ့ဒါနီကောလာဝါဒဖရာသခင်အယံမုံတာဖြစ်တယ်ဆိုတော့ကျမတို့အတင်းတော်စားတဲ့အခါမှာ set group တွေကျမတို့စတင်ပြီးခွဲရတယ်အရင်က101တို့102တို့ဆိုတာအဲ့လိုမျိုးမရှိဘူးအဲ့လိုမရှိတဲ့အခါမှာတခါတည်းသူတို့ကြိုက်တဲ့နာမည်နဲ့သူတို့ပေးတာပေါ့တနေ့အဲ့လိုပေးတဲ့အခါမှာဆိုအဲ့ share group တစ်ခုကအရန်ပဲတိုးပွားလာတဲ့အခါမှာလူ450လောက်ဖြစ်တဲ့အခါမှာ share group ကတော့အရန်တိုးပွားတဲ့အတွက်ကြောင့်ဒီ share group မှာခေါင်းဆောင်တွေလည်းများတဲ့အတွက်ကြောင့်ဒီ share တစ်ခုကနေပြီးတော့တိုးပွားခြင်းဖြစ်အောင်နှစ်ခုခွဲမယ်ဆိုတဲ့အချိန်မှလည်းရအောင်အဲ့ဒီနေ့အဲ့ခေါင်းဆောင်ကဘာဖြစ်လဲဆိုတော့တာငါရဲ့လူဖြစ်တယ်ဘသူမှယူလို့မရဘူး share group တွေကိုလည်းနော်အတင်းတော်ကသတ်မှတ်တဲ့နာမည်တွေ101102တို့ပေးလို့ခွင့်မရှိဘူးငါကြိုက်တဲ့နာမည်ကိုပဲငါပေးမယ်ဘသူမှပေးပိုင်ခွင့်မရှိဘူးငါလူလဲတယောက်မှအပေးမခံဘူးလာပေးရင်ငါတို့အုပ်စုလိုက်အတင်းတော်ကနေထွက်မယ်ဆိုဖြစ်တာတကယ်နော်တကယ်ထွက်သွားတယ်အဲ့ဒါနီကောလာဝါဒဖြစ်တယ်ငါပိုင်တယ်ဆိုတဲ့အရာဖြစ်လာပြီးဆိုရင်နီကောလာစိတ်သက်ပဲကျမတို့ပိုင်တာမရှိဘူးဖခင်ပိုင်တာပဲဖြစ်တယ် hallelujahဆိုငယ်ခုနှစ်မှာကျမတို့ကြည်အောင်ဝိညာဉ်တော်ဒီအသင်းတော်အားသင်းတော်တို့အားအဘယ်သို့မိန့်တော်မူသည်ကိုနားရှိတော်သူမူသည်ကကြားပါစေအချင်းသူသည်အောင်မြင်၏ထိုသူသည်ငါ၏ဖျားသခင်ပရတိသူ့ဥယျာဉ်၌ရှိသောအသက်ပင်အသီးကိုစားစေခြင်းကအခွင့်ပေးမည်နောက်ဆုံးပါဂတိလာလဲဆိုတော့အချင်းသူသည်အောင်မြင်တယ်တဲ့တနည်းအားဖြင့်ဖျားပြောတဲ့ရှင်ဦးမြတ်တာအရက်ကိုပြန်ရောက်ရှိခြင်းသည်အောင်မြင်ခြင်းဖြစ်တယ်လူကိုချစ်တဲ့မြတ်တာဖခင်ကိုချစ်တဲ့မြတ်တာတော့ပြန်ပြီးတော့မြင့်တင်ခြင်းဖြစ်တယ်။ဆိုတော့အဲ့ဒီလိုအောင်မြင်တဲ့သူကတဲ့ငါဤဖခင်သခင်ပရတိတုဥယင်တဲ့။တနည်းအားဖြင့် paradise ကိုပြောခြင်းဖြစ်တယ်။ပရတိတုဘုံကိုပြောခြင်းဖြစ်တယ်။ဒီစကလုံးလေးက passion စကလုံးကနေလာတာဖြစ်တယ်။ paradiso ဆိုတဲ့စကလုံးကနေလာတာဖြစ်တယ်။သူရဲ့အတိတ်ဘက်က garden of eden နော်အေဒင်ဥယင်နဲ့ပြီးတော့သူရဲ့အတိတ်ကဘာလဲဆိုတော့ pleasure လို့ခေါ်တဲ့စိတ်ကျေနပ်ခြင်းကိုပေးတယ်။ငိုကြွေးခြင်းနဲ့မြည်တမ်းခြင်းနဲ့နာကျင်ခြင်းနဲ့ကြောက်ရွံ့ခြင်းနဲ့မရှိတော့ဘဲနဲ့အင်မတန်မှတာယာပျော်ရွှင်ပြီးအေးချမ်းတဲ့နေရာပျော်စရာကောင်းတဲ့ဒုက္ခပုံဖြစ်တယ်ဆိုတဲ့အတိတ်ပဲဖြစ်တယ်။ဒါဆိုဒီထဲမှာကြည့်တဲ့အခါမှာဘုရားရဲ့နေရာအရက်ကိုအောင်မြင်ခြင်းရှိတဲ့သူကတဲ့ပရတိဥယင်ပရတိသူပုံဥယင်ကိုပြန်ပေးမယ်အေဒင်ဥယင်ကိုပြန်ပေးမယ်ဆိုရရာကတော့ကဘာဦးမှာရှိတဲ့အေဒင်ဥယင်ရဲ့အရသာကအဲ့ဒီဗျာဒိတ်မှာပြန်ပြီးတော့အဲ့ဒီအသင်းတော်ကိုရရှိမှာဖြစ်တယ်ပရတိသူပုံကြီးကချက်ချင်းအဲ့ဘက်ကိုအေဒင်အရက်ကြီးကရောက်ပြီးတော့နော်ဒီမျက်စိနဲ့မြင်ရတဲ့အရာကိုပြောတာမဟုတ်ဘဲနဲ့ဝိညာဉ်ထဲမှာအဲ့ဒီပျော်ရွှင်ခြင်းအေးချမ်းခြင်းတကယ်ကိုကောင်းမွန်တဲ့နေရာအရက်ကိုဖျားသခင်ပို့မယ်ဆိုရအတိတ်ပဲဖြစ်တယ်ဒါဆိုမေတ္တာထဲမှာအသင်းတော်ဒီပေါင်းစည်းရင်မေတ္တာထဲမှာမိသားစုတွေဒီပေါင်းစည်းရင်မေတ္တာထဲမှာ share group တွေဒီပေါင်းစည်းရင်အဲ့ဒါကအေဒင်အရက်ဖြစ်တယ် hallelujah ဘာကြောင့်လဲဒီလားဖျားသခင်ကပေါင်းစည်းခြင်းထဲမှာပဲအလုပ်လုပ်တယ်ပျို့ကွဲခြင်းထဲမှာဖျားအလုပ်မလုပ်ဘူးဒါကြောင့်ငါကချစ်ချင်းမေတ္တာအရှင်ဖြစ်တယ်လို့ဖျားကပြောတာအဲ့ဒီပေါင်းစည်းလာပြီးဆိုရင်အဲ့ဒီပေါင်းစည်းခြင်းထဲမှာဖျားသခင်ကတော့မညီမျှတဲ့အရာတွေပြဿနာဖြစ်နေတဲ့ရှုပ်ထွေးခြင်းတွေအမင်္ဂလာတွေအားလုံးကပေါင်းစည်းခြင်းထဲမှာမင်္ဂလာပြန်ဖြစ်စေတယ်ဒါကြောင့်မိသားစုများတဲ့မိသားစုမှာစကားများနေရလားတဲ့မိသားစုမှာတရတောက်ရံဖြစ်နေရလားဇနီးမောင်နဲ့နှယောက်စလုံးမျက်နှာချင်းဆိုင်လို့မရတဲ့အထိကြုံနေရလားဘုရားသခင်ကပေါင်းစည်းဖို့ရန်အတွက်သင်ကနေအဲ့ဒီမြတ်တာကိုပြန်စည်းထွက်ဖို့ရန်စကားပြောနေတာဖြစ်တယ်။ဟာလေလုယာ။ပျောက်နေတဲ့အေဒင်ကိုအဝေးကြီးမရှာနဲ့သင်ရဲ့မိသားစုထဲမှာရှိတယ်။ပျောက်နေတဲ့အေဒင်ကသင်ရဲ့ share group ထဲမှာရှိတယ်။သင်ရဲ့ဇုံထဲမှာရှိတယ်။သင်ရဲ့အသင်းတော်ထဲမှာရှိတာဖြစ်တယ်။နေအဖက်ကိုဘုရားပြောသလိုကျမတို့တယောက်ချင်းစီတိုင်းကိုဘုရားသခင်စကားပြောနေတယ်။ရှင်ဦးမြတ်တာကိုပြန်သွားပါတဲ့။ကျမတို့တယောက်ချင်းစီတိုင်းဘုရားစကားပြောရှင်ဦးမြတ်တာကိုပြန်သွားပါတဲ့။ကျောင်းနှလုံးသားတွေတခါတကယ်ဖ ያ နဲ့ပတ်သက်ပြီးအေးခဲတဲ့အရာတွေရှိပါတယ်။ကြုံဖူးလား။ဖ ያ နဲ့ပတ်သက်ပြီးစိတ်မလုံရှားတော့ဘူး။ကိုရီးယားကားဆိုမျက်လုံးအရန်ဝင်းဝင်းတောက်တယ်။ဒါပေမဲ့ဖ ያ ရှစ်ခိုးမယ်ဆိုရင်တန်းနာကနေစပြူတယ်။ဆွတ်တောင်းမယ်ဆိုရင်အမိမဲ့နေရာကနေလိုက်ရှာတယ်။အဲ့ဒါအေးခဲတာ အဲ့ဒါ conscious ကချစ်တာလည်းမဟုတ်တော့ဘူးမုန်းတာလည်းမဟုတ်တော့ဘူးအယမ်းချောက်ဖို့ကောင်းတဲ့အရာဖြစ်တယ်။ဒါကြောင့်မိသားစုများဘုရားနဲ့ပတ်သက်လိုက်ရင်သင်ရဲ့အတွင်းစိတ်ဝိညာဉ်ကိုပြန်နိုးစော်ပြီးတော့အရင်ချစ်ချင်းမြတ်တာရှေးဦးမြတ်တာကိုပြန်နိုးစော်တတ်ဖို့ရအတွက်လိုအပ်တယ်။ဇနီးမောင်နှံနဲ့သင်ရဲ့ခင်မွန်းတဲ့သင်ရဲ့ဇနီးတဲ့ခင်မွန်းတဲ့ရှင်ကျွန်မပြောပြစေ။သင်ရဲ့ဇနီးတဲ့ကိုချစ်ပါတယ်လို့ဘယ်အချိန်ကနောက်ဆုံးပြောခဲ့တာလဲ။ရီးစားဘဝမှာတော့တောက်လျှောက်အမြဲပြောတယ်။အိမ်အောင်လဲကြောကိုကပြန်မေးရတယ်ကိုကမပြောချင်တော့နေသိပါတယ်ဘာလို့မေးနေရလဲတီရွယ်ကြီးချက်မှာမဟုတ်ဘူးရှေးဦးမြတ်တာပြန်သွားဆဲမှန်ပါများကိုရဆဲလီတာကိုကျေးဇူးတင်ပါတယ်လို့ပြောဘူးလားငါ့ကိုပဲလာခေါ်နေရပဲငါ့ကိုပဲလာခိုင်းနေရငါ့ကိုဆွဲခေါ်ပြီးလို့ကျေးဇူးတင်ပါတယ်ဘယ်တော့နောက်ဆုံးပြောခဲ့လဲမပြောဘူးဘယ်တော့မှလည်းမပြောတဲ့လူရှိရဆဲလီတာများသင်ချစ်ပါတယ်ဆိုပြီးသူတို့အတွက်ဘယ်နှချိန်အမြဲတမ်းဒူးထောက်ဆူတောင်းပေးလဲတရက်တစ်ချိန်တောင်ဆူတောင်းပေးလားမတောင်းပေးဘူးမတောင်းပေးဘူးဆူတောင်းရင်လေဆဲတစ်ခုလုံးကိုကောင်းချီးပေးပါ၏အာမင်တယောက်ချင်းစီနာမည်လေးတက်လိုက်တော့ဘာဖြစ်မှာမလို့လဲပြောလိုက်ရင်တော့ left react တွေကအသကုံပေးတာဒါပေမဲ့တခြားစီဖြစ်နေတယ်ဘုရားပြောနေတယ်ဒီမှာရှိတဲ့အသင်းတော်တစ်ခုလုံးတရက်မိသားစုထဲမှာရှေးဦးမြတ်တာကိုပြန်သွားတတ်ဖို့လိုအပ်တယ်မိသားစုတွေပြောင်းလဲခြင်းနဲ့ဆိုကိုကရှေးဦးမြတ်တာနဲ့မသွားဘဲနဲ့သူတို့အဖြစ်ကိုပဲပြန်မြင်နေတယ်ဘလို့ပြောင်းလဲမှာလဲဒီမိသားစုကဒါကြောင့်ကျမတို့တယောက်ချင်းစီတိုင်းအေဖက်အသင်းတော်ကိုပြောသလိုကျမတို့တယောက်ချင်းစီကိုဖခင်စကားပြောနေတယ်ရှေးဦးမြတ်တာကနဦးမြတ်တာချစ်ခဲ့တဲ့မြတ်တာအရင်နေရာကိုပြန်သွားပါဘုရားခင်ကျမတို့ကိုစကားပြောနေတာဖြစ်တယ
်ဒီ season အပြင်တင်းရဲ့အသက်တာမှာကောင်းကြီးဖြစ်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုးကွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဘူး။ဒါအပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်နဲ့ Poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်။The City Podcast ကိုနားထောင်ကြတဲ့ဖခင်သခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြအောင်ကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲပြန်လာပါရစေခင်ဗျာ။